Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ3ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ2440 51နဲ့လိုင်းလမ်မီတာ190အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ပူရဲထုတ်လွှင့်ပေးနေပါပြီကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတော့ကိုညာဝဲအောင်နဲ့အတူတင်ဆက်သွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံဘက်ကဂျက်တိုက်လေရင်တစ်စင်းထိုင်းနိုင်ငံလေးပိုင်နယ်တဲကိုကျူးကျော်ဝင်ရောက်ခဲ့တဲ့အတွက်သတိပေးလိုက်ရပါတယ်လိုလတ်စွာထုတ်ဖော်ခွင့်ကြာဆင်းနေတဲ့အစိုးဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်နေပါတယ်စပိန်နိုင်ငံမက်ဒရစ်မြို့တော်မှာကျင်းပခဲ့တဲ့နေတိုးထိပ်သီးအစည်းအဝေးပွဲမှာတမိုင်းဝင်အဆုံးဖြတ်ချက်တွေကိုချနိုင်ခဲ့တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုခဲ့ပါတယ်။အဲ့ဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။အဲ့ဒီနောက်သတင်းပေးပို့ချက်တွေဆက်သွယ်စူးစီးတင်ပြချက်တွေကိုလည်းဆက်လက်ထုတ်လွှင့်ပေးမှာပါ။အဲ့ဒီအထက်ကကြားမှာတခုကတော့
ဒီတော့ဒီပြန်လို့ပြောတော့တော့တော့တော့တော့ရရမှာတော့ဆက်တာလည်းလည်းရမယ်ဒီမှာဒီကခံပြောအရတော့ဒီထုတ်ပြန်တော့1500လောက်ရှိတယ်နော်ဒီထပ်ဒီထပ်ရှိတယ်ပေါ့
ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့နယ်ကိုစစ်ပွဲစုံအဖြစ်သတ်မှတ်ထားရတဲ့အတွက်အသွားအလာမလုပ်ကြဖို့ PDF တပ်ဖွဲ့တွေကသတိပေးတဲ့အကြောင်းသတင်းအပြည့်စုံမှကြားကြရမှာပါအဲ့ဒီနောက်လက်နက်ကင်တိုက်ပွဲတွေနိုင်ငံရေးပြည်ပကတွေကြောင့်နေရစွန့်ကွာထွက်ပြေးသူပေါင်းတသန်းကျော်သွားပြီလို့ကုလသမဂ္ဂကထုတ်ပြန်တဲ့အကြောင်းနဲ့ချင်းပြည်နယ်မှာပြည်သူတွေတပ်ဖြတ်ခံရတာဖျားကျောင်းတွေမိရှုခံရတာတွေပိုများလာတယ်လို့အစိုးရကစားထုတ်ပြန်တဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးမှာပါအဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေမှာတော့မြမအရေးတုံးတက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ကဲအခုတော့ဒီကနေ့နောက်ဆုံးရထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးကြပါခင်ဗျာ
စပိန်နိုင်ငံမက်ဒရစ်မြို့တော်မှာ3ရက်ကြာကျင်းပခဲ့တဲ့နေတိုးမဟာမိတ်ထိပ်သီးအစည်းအဝေးပွဲဟာကြာတာပတိနေ့မှာပြီးဆုံးသွားခဲ့ပြီးရုရှားရဲ့ရန်ကိုကာကွယ်ဖို့အတွက်ထပ်မံအင်အားဖြည့်တင်လိုက်သလိုတရုတ်ရဲ့တကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုအတွက်လည်းသတိပေးလိုက်ပါတယ်ဒါအပြင်ယခင်ကဂျာမနီနိုင်ငံနှစ်နိုင်ငံဖြစ်ခဲ့တဲ့ဆွီဒင်နဲ့ဖင်လန်နိုင်ငံတွေကိုလည်းအဖွဲ့ဝင်နိုင်ငံအသစ်ဖြစ်ဖိတ်ခေါ်လိုက်ပါတယ်။အဖွဲ့ဝင်နိုင်ငံ30ကထိပ်သီးခေါင်းဆောင်တွေတက်ရောက်ခဲ့ကြတဲ့အစည်းအဝေးမှာတမိုင်းဝင်ဆုံးဖြတ်ချက်တွေချနိုင်ခဲ့တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုပါတယ်
။ The last time NATO drafted a new mission statement was 12 years ago.At that time it characterized Russia
လွန်ခဲ့တဲ့12နှစ်တုန်းကနေတိုးအဖွဲ့ရဲ့ရည်မှန်းချက်အစ်တွေချမှတ်ရမှာရုရှားကိုမိဘအဖြစ်သဘောထားခဲ့ဘူးပြီးတရုတ်နဲ့ပတ်သက်လို့လည်းမဖော်ပြခဲ့ဘူးပါဘူးဒါပေမဲ့ကမ္ဘာကြီးဟာပြောင်းလဲသွားတယ်လို့နေတိုးလည်းလိုက်ပါပြောင်းလဲသွားတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားခဲ့တာပါဒီထိပ်သီးအစည်းအဝေးပွဲမှာရုရှားရဲ့ဥရောပတိုက်အပေါ်တိုက်ရိုက်ချင်းချောက်မှုတွေကိုမဟာမိတ်တွေအနေနဲ့ကာကွယ်ဖို့ဆွေးနွေးခဲ့တယ်လို့တရုတ်ရဲ့ကမ္ဘာအခင်းအချင်းအပေါ်စင်ခေါ်နေမှုတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ရုရှားသမ္မတပူတင်ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့မှုဟာနေတိုးကိုပုံမိုအင်အားတောင့်သွားစေတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ရုရှားသမ္မတပူတင်ကတော့နေတိုးတိုးချဲ့ဖွဲ့စည်းတဲ့ဟာကိုအလေးမထားကြောင်းပြောဆိုထားပြီးဆွီဒင်ဖင်လန်နိုင်ငံတွေအနေနဲ့ရုရှားနဲ့အကြာယူကရိန်းလိုပြဿနာမျိုးမရှိဘူးလို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းအရင်တုန်းကထိန်းချောက်မှုမရှိပေမဲ့အခုအခါစီရေးပြင်ဆင်မှုတွေစစ်ပတ်ဆိုင်ရာအခြေခံအဆောက်အအုံတွေထားရှိမဲ့ဆိုရင်တော့တုံ့ပြန်သွားမယ်လို့သမ္မတပူတင်ကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်ခင်ဗျာ
လေးလကြာရုရှားကျူးကျော်မှုကိုခုခံရမှာယူကရိန်းအတွက်တင်ကြေးရာတစ်ခုဖြစ်တဲ့မွေကျွန်းကနေရုရှားတပ်တွေပြန်လည်ဆုတ်ခွာပေးလိုက်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကကြာသပတေးနေ့မှာပြောပါတယ်ယူကရိန်းစိတ်ကမ်းမြို့ဖြစ်တဲ့အိုဒက်ဆာအနီးပင်လယ်နယ်ထဲကမွေကျွန်းကိုတော့ကျူးကျော်စစ်အစာပိုင်းမှာပဲရုရှားတပ်တွေသိမ်းယူခဲ့ပြီးယူကရိန်းကိုတိုက်ခိုက်တာတွေယူကရိန်းစိတ်ကမ်းတွေကနေတွာလာလှုပ်ရှားမှုကိုစောင့်ကြည့်တာတွေလုပ်ခဲ့ပါတယ်။ရုရှားတပ်တွေဆုတ်ခွာသွားကြောင်းယူကရိန်းဘက်ကလည်းအတည်ပြုပေမဲ့ညဘက်မှာယူကရိန်းတပ်တွေကမီဇိုင်းတုံးတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ရုရှားတပ်ဖွဲ့တွေဟာအ мян ဆက်လီနှစ်စင်းနဲ့ထွက်ပြေးခဲ့ရတယ်လို့ပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့စစ်စင်ရေးတာဝန်ပြီးဆုံးသွားတဲ့အတွက်စိတ်စည်စနာကောင်းတဲ့ကျွန်းပေါ်ကနေဆုတ်ခွာပေးတာလို့သတင်းထုတ်ပြန်ပါတယ်။ယူကရိန်းကကောက်ပဲသီးနှံနေပြည်ပတင်ပို့မှုကိုရုရှားကနှောက်ယှက်တာမရှိကြောင်းပြသတဲ့လက္ခဏာတစ်ခုအဖြစ်နဲ့လဲကာကွယ်ရေးဝန်ကြီးဌာနကပြောပါတယ် နိုင်ငံတကာအကဲခတ်တွေကတော့ယူကရိန်းရဲ့တီးနှံတင်ပို့မှုတွေကိုရုရှားကပိတ်ပင်တားမြစ်မှုတွေရှိနေကြောင်းပြောဆိုထားပါတယ်ခင်ဗျာ
လုံးဝအထီးကျန်အောင်လှုပ်ထားခြင်းအပြင်အမေရိကန်အစိုးရအနေနဲ့အာဖဂန်မှာအကောင့်ထည့်ဖော်ဖို့ရည်ရွယ်ထားတာတွေကိုအထောက်အကူမဖြစ်နိုင်ဘူးဆိုပြီးအာဖဂန်တာလီဘန်တွေနဲ့တန်တမာရေးအရာပြန်လည်ဆက်ဆံမဲ့အပေါ်အမေရိကန်ကကာကွယ်ပြောဆိုလိုက်ပါတယ်၃လကျော်အကြာမှာပထမဆုံးအကြိမ်ဖြစ်အမေရိကန်အထူးကိုယ်စားလှယ်သောမတ်စ်ဝက်စ်ဦးဆောင်တဲ့အဖွဲ့ဟာတာလီဘန်ကိုယ်စားလှယ်တွေနဲ့ကာတာနိုင်ငံဒူဟာမြို့မှာတွေ့ဆုံမှာဖြစ်ပါတယ်အာဖဂန်မိန်းကလေးတွေကိုအထက်တန်းတောင်းတက်ခွင့်ပိတ်ပစ်ဖို့တာလီဘန်တွေကြေညာခဲ့တဲ့မလားထဲမှာပဲအမေရိကန်ကဆွေးနွေးမှုတွေကိုရပ်ခဲ့တာပါအမေရိကန်ကိုယ်စားလှယ်အဖွဲ့အနေနဲ့အချမ်းဖက်ဝါဒတိုက်ဖျက်ရေးစီးပွားရေးတည်ငြိမ်ရေးလူ့အခွင့်အရေးကြောင်းအားလုံးပြန်ဖွင့်ရေးအတာလီဘန်တွေမသိမ့်ပိုက်မီကအမေရိကန်တွေဦးဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေနဲ့အလုပ်လုပ်ခဲ့တဲ့အာဖဂန်နိုင်ငံသားတွေရဲ့လုံခြုံရေးစတာတွေအပါအဝင်အမေရိကန်အချိုးစီးပွားတွေကိုတွန်းမြင့်သွားနိုင်ဖို့အဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့ဒိုဟာဆွေးနွေးပွဲမတိုင်မီအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူက VOA ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
ဣသရေလလွှတ်တော်ကိုဖျက်သိမ်းမှုလွှတ်တော်အမတ်တွေကြာသပတေးနေ့ကမဲခွဲဆုံးဖြတ်လိုက်ပါတယ်လွှတ်တော်ဖျက်သိမ်းလိုက်တာကြောင့်တစ်နှစ်သက်တမ်းရှိတဲ့ညွန်ပေါင်းအစိုးရအဆုံးသက်သွားပြီးဣသရေလနိုင်ငံမှာ၄နှစ်အတွင်း၅ချိန်မြောက်ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်ဣသရေလလွှတ်တော်အမတ်တွေကပါလီမန်ကိုဖျက်သိမ်းမှုကြာသပတေးနေ့ကမဲပေးခဲ့ပြီးတဲ့နောက်တစ်နှစ်သက်တမ်းရှိတဲ့ညွန်ပေါင်းအစိုးရကိုအဆုံးသက်လိုက်ကြတာပါဒီလိုအခြေအနေတွေကြောင့်ဣသရေလနိုင်ငံမှာ၄နှစ်တာအတွင်း၅ချိန်မြောက်ရွေးကောက်ပွဲလုပ်ရမှာဖြစ်ပါတယ်ဝန်ကြီးချုပ် Naftali Bennett ရာထူးကနေဆင်းပေးมาဖြစ်ပြီးသူ့တာဝန်ကိုတော့အယူဆကွဲပြားတဲ့ပါတီတွေနဲ့ညွန်ပေါင်းအစိုးရဖွဲ့စည်းရေးလက်တွဲပေါ်ဖြစ်တဲ့နိုင်ငံသားဝန်ကြီးယာလပစ်ကိုလွှဲပြောင်းပေးมาဖြစ်ပါတယ်။ရွေးကောက်ပွဲတစ်ခုတော့နိုဝင်ဘာ၁ရက်နေ့မှာကျင်းပဖို့စီစဉ်ထားပါတယ်။ရွေးကောက်ပွဲမှာရှင်ပြိုင်ရမယ့်ထိပ်တန်းကိုယ်စားလှယ်တွေထဲမှာဝန်ကြီးချုပ်ဟောင်း Netanyahu နဲ့နိုင်ငံသားဝန်ကြီးလက်ပစ်တို့ပါဝင်လိမ့်မယ်လို့ခန့်မှန်းကြပါတယ်။ဝန်ကြီးချုပ်ရာဒူကနေဆင်းပေးတော့မဲ့ဘန်နက်ကတော့ရွေးကောက်ပွဲဝင်ပြိုင်မှာမဟုတ်ဘူးလို့ပြောဆိုပါတယ်ခင်ဗျာ
ပြည်ရင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.5 kHz 12.13 kHz 5.40 kHz 41.5 kHz 5.89 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 kHz ှင
် VOA ရဲ့တောက်ကြနေမနေ့ပတ်တန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်ခင်ဗျာကရင်ပြည်နယ်အတွင်းတိုက်ပွဲတွေမှာပါဝင်တိုက်ခိုက်နေတဲ့မြန်မာနိုင်ငံဘက်ကဂျက်တိုက်လေယာဉ်တစ်စင်းဟာကြာတာပတိနဲ့မတပိုင်းကထိုင်းနိုင်ငံလေပိုင်းနဲ့အတွင်ကျူးကျော်ဝင်ရောက်ခဲ့တဲ့အတွက်ထိုင်းဘက်ကသတိပေးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ထိုင်းလေတပ်ရဲ့ရေဒါမှာမြန်မာဘက်ကနေတိုက်လေယာဉ်တစ်စင်းထိုင်းနိုင်ငံတက်ခရိုင်အတွင်ဝင်ရောက်လာတဲ့အတွက်ထိုင်းလေတပ်ကတိုက်လေယာဉ် F-16 တိုက်လေယာဉ်နှစ်စင်းကိုအသွင်ပြင်ထားခဲ့ရကြောင်းထိုင်းလေတပ်ကကြေညာချက်မှထုတ်ပြန်ပြောဆိုထားပါတယ်။တိုက်လေယာဉ်ဟာထိုင်းနယ်စပ်ခြေရွာစာတင်ကျောင်းပေါ်ကဖြတ်ပြန်တန်းခဲ့တဲ့အတွက်ကျောင်းသားတွေကိုလည်းရွှေ့ပြောင်းပေးခဲ့ရပါတယ်
။ကျန်းမာရေးစမန်းစမတ်ဖို့ကောင်းနေတာတော်ဒီကေတုတ်ချာတာ
။တိုက်လေယာဉ်ပြန်သွန်းသွားသလိုမြန်မာနိုင်ငံဘက်မှလည်းတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်မိဘတွေအနေနဲ့ကလေးတွေကိုလာခေါ်ပြီးဘေးလွတ်ရာကိုသွားကြဖို့ကျောင်းဆရာတို့ကသတိပေးပြောကြားသွားတာပါ။နောက်မှအခုလိုလေပိုင်နဲ့ကျူးကျော်မှုမျိုးမဖြစ်အောင်ကာကွယ်တားဆီးဖို့သက်ဆိုင်ရာမြန်မာအာဏာပိုင်တွေနဲ့ဆက်သွယ်ပြီးဆွေးနွေးလှုံ့ဆော်ဖို့ရန်ကုန်မှာရှိတဲ့ထိုင်းလေတပ်စစ်တမ်းမှုကိုညွှန်ကြားထားတယ်လို့လည်းထိုင်းလေတပ်ကပြောဆိုပါတယ်ဗုဒ္ဓဦးနေ့တိုက်ပွဲကြောင့်ထိုင်းနိုင်ငံဘက်ကိုကြီးစံတချို့ကျခဲ့တယ်လို့လည်းထိုင်းအာဏာပိုင်တွေကပြောဆိုထားပါတယ်ခင်ဗျာ
ကမ္ဘာတစ်ဝှမ်းလှုပ်လှုပ်စွာထုတ်ဖော်ပြောဆိုခွင့်အစဉ်အတန်းသီးသီးသာသာကြာဆင်းသွားတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ကြောင်းဗြိတိန်အခြေစိုက်နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ Article 19အစဉ်ခံစားအသစ်ကဆိုပါတယ်ဆရာနာသိမှုကိုစန့်ကျင်သူတွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကြောင့်တစ်နှစ်အတွင်းမှာပဲလွတ်လပ်ခွင့်တွေထိုးကျသွားတဲ့မြန်မာနိုင်ငံဟာအစဉ်ခံစားပြုစုခဲ့တဲ့နိုင်ငံပေါင်း161နိုင်ငံအနက်အဆင့်140မှာရှိနေကြောင်းဖော်ပြပါတယ်ပြီးခဲ့တဲ့နှစ်တည်းဆရာနာသိမှုနဲ့ကြုံရတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာဆွေးနွေးပြောဆိုခွင့်ဖိနှိပ်ခံရမှုအစိုးရရဲ့စင်စါဖြတ်တောက်မှုနိုင်ငံရေးတိုက်ခိုက်နေကိုဖိနှိပ်မှုတွေအပြင်နိုင်ငံရေးရတပ်ဖြတ်မှုသတင်းသမားတွေချင်းချောက်ခံရမှုလွတ်လပ်စွာစုဝေးခွင့်နဲ့ NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပေါ်ဖိနှိပ်မှုတွေရှိကြောင်းလည်းထောက်ပြထားပါတယ် မြန်မာတရုတ်ရုရှားတို့လိုအာဏာရှင်နိုင်ငံတွေတာမကအိန္ဒိယဘရာဇီးတို့လိုကမ္ဘာဒီမိုကရေစီနိုင်ငံတွေကပြည်သူတွေအပါအဝင်ကမ္ဘာလူ့ရေရဲ့80ရာခိုင်နှုန်းဟာလွန်ခဲ့တဲ့10နှစ်ကျော်ကလေးကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မရှိတဲ့အခြေအနေအောက်မှာနေထိုင်လာရတယ်လို့ဆိုပါတယ်။ကမ္ဘာတော်နိုင်ငံပေါင်း162နိုင်ငံကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တိုင်းတာချက်အညွှန်း25ချက်နဲ့ဆန်းစစ်ပြီးတနိုင်ငံချင်းစီကို3ညကနေ100အထိအမှတ်ပေးထားတာပါ။ဒီနှစ်မှာဒိန်းမတ်ဆွစ်ဇာလန်တို့က96မှတ်နဲ့ထိပ်ဆုံးမှရှိပြီးနော်ဝေးဆွီဒင်က94မှတ်အက်စတိုးနီးယားနဲ့ဖင်လန်တို့က93မှတ်ရရှိကြပါတယ
်စစ်တပ်ကအာဏာသိမ်းထားတဲ့ဆူဒန်နိုင်ငံမှာကြာတာပရင်းတွေကထောင်နဲ့တောင်းနဲ့ချီတဲ့စန္ဒပြသူတွေစစ်အုပ်ချုပ်ရေးကိုစန့်ကျင်ကန့်ခွက်စန္ဒပြခဲ့ကြပြီးရဲနဲ့စစ်တပ်တွေရဲ့ပစ်ခတ်မှုကြောင့်စန္ဒပြသူ9ဦးသေဆုံးကြောင်းကျန်းမာရေးဝန်ထမ်းတွေကပြောဆိုပါတယ်မြို့တော်ကပ်တန်နဲ့တဖက်ကမ်းမှာရှိတဲ့အွန်တာမန်မြို့တွင်မှာအဓိကဆန္ဒပြခဲ့ကြတာဖြစ်ပြီးထောင်ထဲချီတဲ့ဆန္ဒပြသူတွေဟာမြို့တော်ခတ်တုံမှာရှိတဲ့သမရနန်းတော်ကိုဥတီချီတက်ကြပါတယ်ဆန္ဒပြသူတွေဟာအာနာသိန်းစစ်ကောင်းဆောင်ပူဂျုတ်ဂျီအပ်အယ်ဘာဟန်စစ်တမ်းလျောက်ကိုပြန်ဖို့တောင်းဆိုတဲ့ဆိုင်းဘုတ်တွေကိုကင်ဆောင်ခဲ့တယ်လို့ဆန္ဒပြပွဲအတွင်းစစ်တပ်နဲ့ရဲကပစ်ခတ်တဲ့အတွက်တည်ဆုံရသူတွေအတွက်အေးအေးယူဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်ပြီးခဲ့တဲ့အော်တိုဘာလအတွင်းအသင်ကူပြောင်းရေးကာလညွန်ပေါင်းအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ဆူဒန်မှာဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပေါ်နေတာပါစစ်တပ်နဲ့ရဲတွေရဲ့ပစ်ခတ်မှုကြောင့်တည်ဆုံသူစုစုပေါင်းဟာ109ဦးရှိသွားပြီဖြစ်ပါတယ
်အမေရိကန်နဲ့အီရန်တို့ကြား2015နျူကလ িয়ার သဘောတူညီချက်ကိုပြန်လည်အသက်သွင်းရေးတဆင့်ခံဆွေးနွေးပွဲအောင်မြင်မှုမရှိဘဲပြီးဆုံးခဲ့ပြီးနောက်တစ်ရက်မှာပဲအီရန်ဘက်ကနေတောင်းဆိုချက်အစ်စ်တွေချမှတ်လာကြောင်းတန်တမန်တွေကပြောပါတယ်အီရန်နေနဲ့ဆွေးနွေးပွဲမှာကမ်းလှမ်းချက်တွေကိုလက်မခံရုံသာမကနျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်မပါတဲ့လက်တွေ့မကျတဲ့တောင်းဆိုချက်အစ်စ်တွေကိုထပ်လောင်းဖြည့်ဆည်းထားတယ်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်တမ်မတ်ကြီးကပြောပါတယ်။ဒါပေမဲ့လည်းအီရန်ရဲ့တောင်းဆိုချက်အစ်စ်တွေကဘာတွေလဲဆိုတာကိုတော့သူနဲ့အခြားတန်တမန်တွေကပြောဆိုသွားခြင်းမရှိပါဘူး။ကုလသမဂ္ဂလူညွန့်ရေးကောင်စီမှအီရန်နျူကလ িয়ার သဘောတူညီချက်ကိုအကောင့်ထဲပုံမှုနဲ့ပတ်သက်ပြီးပြန်လေသုံးသပ်ဖို့အတွက်နှစ်စဉ်နှစ်ကြိမ်တွေ့ဆုံဆွေးနွေးနေကြတာဖြစ်ပါတယ်ခင်ဗျာ
မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြတာပါအခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်ပထမအဆုံးအနေနဲ့ကဤကလေးလာကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့နယ်ဝါရီစုပိုင်းကျေးရွာကိုစစ်ပွဲစုံအဖြစ်သတ်မှတ်လိုက်တာအတွက်ကြောင့်အသွားအလာတွေမလုပ်ဖို့မိုးပြဲ PDF ကသတိပေးလိုက်ပါတယ်။အဲဒီကျေးရွာတွေမှာစစ်ကောင်စီကတပ်ဆွဲထားတဲ့အတွက်ကြောင့်ဒေသခံတွေလေယာဆိုင်ပြိုးရေးလည်းမလုပ်နိုင်ကြပဲဘေးလွယကိုထွက်ပြေးနေကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုဇော်မိုးကျော်ကပြောပြပေးပါခင်ဗျာ
။ပြီးခဲ့တဲ့မေလကတိုက်ပွဲပြင်းထန်ခဲ့တဲ့မိုးပြဲမြို့ဝါရီစုပိုင်းကျေးရွာကိုစစ်စုံအဖြစ်သတ်မှတ်လိုက်ပြီဖြစ်တဲ့အတွက်ဇွန်လ28ရက်နေ့ကစပြီးမြစ်သည့်ပြည်သူမြစ်သည့်အဖွဲ့အစည်းမဆိုအသွားအလာမလုပ်ဖို့မိုးပြဲ PDF က28ရက်နေ့တုန်းကတတိပေးထုတ်ပြန်ပါတယ်လိုက်နာမှုမရှိဘဲဆက်လက်သွာလာနိုင်မယ်ဆိုရင်မိုးပြဲ PDF အနေနဲ့လုံးဝတာဝန်ယူမှာမဟုတ်ဘူးလို့ပြောဆိုပါတယ်ဒေသခံတွေလေယာစိုက်ပျိုးရေးလုပ်ငန်းတွေမလုပ်နိုင်နိုင်အောင်လေယာဧကတထောင်ကျော်ရှိတဲ့ဝါရီစုပလိုင်ကျေးရွာဘက်မှာစစ်ကောင်စီတပ်ကရွေကျက်ရှိရှိတပ်ဆွဲအခြေချထားကြောင်းနဲ့အဲ့ဒီစစ်ကောင်စီတပ်ကိုရိတ်ခါဖျက်ထောက်ဖို့လဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီတပ်တွေဟာဝါရီစုပလိုင်ကျေးရွာမှာလနဲ့ချီကြာတပ်ဆွဲအထိုင်ချထားစေဖြစ်ပြီးကျေးရွာတွေမှာမိုင်းထောင်ထားသလိုအရသာပြည်သူတွေတွာလာတာတွေ့ရင်ပြစ်ခတ်နေတယ်လို့မိုးပြဲစစ်ပြေးဒုက္ခတဲ့ကုညီနေသူတူကပြောပါတယ်
သတ်ဆွဲထားတာတော့ကြာပါပြီအဲဒီ3လ4လနီးပါရှိပါပြီတို့အမူလုံခဲ့တဲ့မူပြတိုက်ပွဲတော့ဘောနော်ဝေစုပလိုင်းနနပိုင်းတဲ့နေပေါ့အခုတိစကောက်စီအမှသတ်ဆွဲတော့ပါပဲအဲ့ဒါနောက်ဒီသူအများကြီးတွေသွာလာမလို့ဖို့တွေအဲ့လိုမျိုးပေါ့နော်သူတို့ထောက်ပြန်ထားတာတွေပေါ့သွာလာတာလောက်ခဲ့နေတောင်းယူနေမဟုတ်ကြောင်းပေါ့နော်မလို့သူစီစုံလည်းဖြစ်နေတာစကောက်စီလည်းမှသူတို့မိုင်းချင်ထားတာတွေရှိတယ်နောက်အလီနာသွာလာတဲ့ဒီသူတွေသူတို့ပြစ်ခတ်တာတွေလည်းရှိတော့အဲ့ဒါကြောင့်မလို့သူတို့ထောက်ပြန်အကျင့်မထမ်းနဲ့
မိုးပြဲမြို့ဝါရီစုပလိုင်ကျေးရွာတဝိုက်ဟာစံစဘာအထွတ်ဆုံးနေရာတွေဖြစ်ပါတယ်လက်ရှိမှာစစ်ကောင်စီတပ်တွေကကျေးရွာတွေမှာတပ်ဆွဲနေထိုင်တာတွေကြောင့်ဒေသခံတွေနေရမပြန်နိုင်သေးသလိုလေယာဉ်လုပ်ငန်းလည်းမလုပ်နိုင်ဘူးလို့မိုးပြဲစစ်ပြေးဒုက္ခတဲ့ကူညီနေသူကပြောပါတယ်။ လာမယ့်နှစ်တွေအတွက်စံစဘာအထွန်းနှုန်းကျဆင်းမှာဖြစ်ပြီးစားနပ်ရိက္ခာအတွက်လည်းအခက်အခဲပိုဖြစ်လာမယ်လို့ပြောပါတယ
်။မူတရားထွက်တဲ့စံစဘာတွေကကျတော့အဓိကအများဖြစ်ထွက်တာဒီ40 supply တို့ထွက်အနေထွက်တာများတယ်။အခု40 supply အရွာပြန်မရချင်းအားဖြင့်ကမူတရားစံစဘာအထွက်တွေလည်းတော်တော်လေးကျတော့ပေါ့နော်လောက်လို့မရတော့ဘူး။တချို့ကလောက်လို့ရတယ်ဒါပေမဲ့ body supply ဖဲ့လောဘကိုလောက်လို့မရတယ်အဲဒါကြောင့်ဒီနေ့လေကျတော့တောက်ချူတချို့လောက်ပဲပေါ့ကျွန်တော်အရင်ပြောထားတဲ့တိုင်အလောက်ပဲလောက်နိုင်မလို့ထင်တယ်အကုန်လုံးအခက်ခဲရှိတယ်ပေါ့ဒီငွေကြေးမပြောနဲ့အခုအစားကနေစပေါ့ဗျာသမင်းချင်းချက်ဖို့ဦးလေးပေါ့တဲထိုးဖို့မူကာလေးကစားရဲဒီလိုတို့ဖြားနာမယ်ဆိုလဲစေဘာကုတမှုသရိတ်တွေပေါ့နော်အဲ့ဒါတွေတို့မှာလောဘအခက်ခဲရှိနေတာပေါ့နော
်စစ်ပြေဒုက္ခတဲ့အများစုဟာအလုတ်အကင်မရှိဝင်ငွေပြက်လက်ပြီးကျမရေးအခြေအနေနဲ့စားဝတ်နေရေးအတွက်အတော်ကလေးအခက်အခဲဖြစ်နေကြပါတယ်ပြီးခဲ့တဲ့မေလလောက်ကတိုက်ပွဲဖြစ်ခဲ့တဲ့ဖဲခုံမြို့နယ်အရှိတ်ဘက်ခြမ်းကလဟဲကျေးရွာလေပေါ်ကျေးရွာတွေဘက်မှာလဲစစ်ကောင်စီတပ်ကအခုချိန်အထိတပ်ဆွဲနေရာယူထားဆဲဖြစ်တယ်လို့စီမီလော့ရွာကန်စစ်ပြေဒုက္ခတဲ့တူကပြောပါတယ်ဒါကြောင့်စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်တယ်လို့လည်းပြောဆိုပါတယ
်ဖြစ်တော်စီလည်း PMO ဘယ်လိုအိုးတက်ဖွဲ့တော့ပေါင်းတက်ဖွဲ့တွေအားလုံးကစဆဲထားတာငယ်လေးရောင်းနေတယ်မှာဒီကခံပြောအရတော့ဒီထုတ်အင်အားတော့300 500လောက်ရှိတယ်နော်သူထားအားဖြစ်တော့လေပေါ်ရဲ့နံပေါ်လုံးရဲ့လက်ရဲ့ရဲ့တောင်ပူကြီးရဲ့အဲ့ဒါတော့ကြတော့ဒီဆောင်မခဲတိပေါ့အဲ့ဒါရောကမှစက်ပြူရေးမပြောင်းလို့နိုင်ဘူးနော်ဒီဆက်တဲ့ပြေးချောင်းလိုက်တံပေါ်မှာတောင်းတောင်းချမ်းမှာသူနေလိုက်တယ်ဆက်ချောင်းလည်းကခက်ခဲပြီးတော့နောက်ပတိကပူပြီးတော့ဓာရီတောင်းရေးချမ်းမရေးကစားပေါ့အစစရရပူပြီးတော့အခက်ခဲဖြစ်ပါလိမ့်မယ်ဘာလို့လဲဆိုဆက်ပြေးရေးဒီကဒီခုရတဲ့ချောင်းပေါ့နော
်စစ်ပြေးဒုက္ခတွေတွေဟာလက်ရှိအချိန်မှာအလူရှင်တွေကသာအားကိုးစားတော့နေရပြီးဒုက္ခမျိုးစုံနဲ့ရင်ဆိုင်နေကြရတယ်လို့စစ်ပြေးဒုက္ခတွေတွေနဲ့ကူညီလောက်ကင်ပေးနေသူတွေကပြောဆိုကြပါတယ
်။မိုးပြဲမြို့နယ်ကိုစစ်ပွဲစုံအဖြစ်တရီပေးထားတဲ့အကြောင်းကိုစော်မိုးကျော်ပြောပြတာပါ။ဆက်လက်ပြောပြမှာကတော့မြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေပြောင်းနေထိုင်သူဥယျာဟာတပန်းကျော်သွားပြီလို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုညှိနှိုင်းရေးယုံကထုတ်ပြန်ထားပါတယ်။မြန်မာပြည်တွင်းအကြောင်းမျိုးမျိုးကြောင့်အိုးအိမ်ဆုံးကွာထွက်ပြေးနေရသူတွေရဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုရဲမွန်ပြောပြပေးပါခင်ဗျာ။
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကမြန်မာနိုင်ငံမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်ဥယျာဉ်တသန်းကျော်ဟာရွှေ့ပြောင်းနေထိုင်နေရပြီးအဲ့ဒီအထဲမှာစစ်သက်အာဏာသိမ်းပြီးနောက်ပြည်ပခနဲ့လုံခြုံရေးအခြေအနေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူ8,600နီးပါးလည်းပါဝင်တယ်လို့ဇွန်လ28ရက်နေ့မှာထုတ်ပြန်ထားပါတယ်။ဇွန်လထဲမှာမိုးကြီးရေရှမ်းတာနဲ့နောက်ဆက်တွဲကချင်ပြည်နယ်တွင်းကလူပေါင်း600ကျော်ကိုကုန်းမြင့်ရရွှေ့ပြောင်းပေးခဲ့ရတယ်လို့လည်းဖော်ပြထားပါတယ်။လူသားချင်းစာနာထောက်သားမှုအကူအညီပေးနိုင်မှုအခက်အခဲနဲ့ကန့်သတ်မှုတွေရှိရကြတာဆက်ပြီးပံ့ပိုးနေတယ်လို့လည်းပြောပါရယ်။ဒါပေမဲ့ချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းစီကိုတော့အကူအညီပေးရင်လန်လန်းမိနိုင်မှုလိုအပ်နေသေးတယ်လို့ UNOCHA ကပြောထားပါရယ်။စကိုင်းတိုင်းဝက်လက်မြို့မှာတော့အခုရက်ပိုင်းနဲ့တိုက်ပွဲမရှိပေမဲ့ဒေသခံတွေဟာသူတို့ရဲ့နေအိမ်တွေစီကိုပြန်မလာရဲသေးဘူးလို့ရွာမှာကြံခဲ့တဲ့သူကပြောပါရယ
်။ဒီလိုမပြေမပိမ့်မိတဲ့ဟာတွေကတော့ရွာထဲမှာရှိတယ်ဘာလို့ချက်စားခံလိုက်ချက်ပြေးခံလိုက်ဟောကံလုံးမကြတယ်။ဆက်ပြေးလို့ရတယ်ပြန်မဝင်ရကြဘူးဒီထောက်ပံ့ပွဲတော့ဘေးရွာတွေပြေးကြတော့ဘေးရွာတွေကပဲသူတို့ညီရကဆွေမျိုးတွေပြေးကြသူတို့ကပဲအဲ့မှာချက်ပြုတ်စားတော့ကူညီထားကြတာရှိတယ်ချိုးရွာတွေဟောပြီးတော့မထင်မထင်တော့မီးရှို့တယ်ဒီကြတဲ့ရွာမကျန်ခဲ့တဲ့ပိတ်ခဲ့တဲ့မြို့သမီးတွေအာရမကျင့်ခံလိုက်တယ်နောက်ပိုင်းကြားလာပြီရက်စလုံးအားကြီးတယ်နော်ကိုယ်နိုင်ငံသားချင်းချင်းတိုင်းတစ်ပါးနဲ့အခုကဖြစ်ပြနေတာလည်းမဟုတ်ဘူးတောက်ကြီးရက်စလုံးရုံမှာတော့အားကြီးတယ်ဒီကြိုင်းနဲ့လုံနေကြတော့ကြာတော့ဒီလိုလည်းနားလိုက်နိုင်ငံကြီးလည်းဆုတ်ပြတ်တတ်နေတယ်ဟိုကတော့အဲ့လိုပဲဟောပြောရတာ
ချင်းပြည်နယ်ကနေမကွေးတိုင်းစီဆစ်ဆောင်လာသူတူကတော့ဒုက္ခတဲ့စခန်းမှာတနစ်ကြော်ကြာနေထိုင်ရတဲ့ကာလတည်းအခက်အခဲပေါင်းစုံရင်ဆိုင်ရပေမဲ့လည်းနေအိမ်ပြန်နိုင်မှုကအခုချိန်ထိတိုက်ပွဲတွေရှိနေလို့ပြန်မရသေးဘူးလို့လည်းပြောပါရယ်အခြေခံစားတောက်ရေးကျန်းမာရေးအခက်အခဲတွေကြမှာကလေးငယ်တွေရဲ့ပညာရေးအတွက်လည်းရှင်းမဆက်နိုင်မှာကိုစိုးရင်ပူပင်နေပါရယ
်ကြီးလာချင်းပြည်ကံပလက်ကနေအခုမကွေတိုင်းဆောမျိုးနဲ့ဒီကုန်းမုတ်ကုတ်ရိတ်တာစစ်ဆောင်စကန်းကိုပြေးလာတာတော့2017မေလကလေးအနေပြေးလာတာအခုဆိုလို့ရှိရင်တော့တနှစ်နဲ့တလကျော်သွားပြီပေါ့နော်အခက်ခဲပုံစုံနဲ့တော့ရင်ဆိုင်နေရတာပေါ့တစ်ခါတလေတစ်ဖက်အဖွဲနေပြီးခါမှစစ်တောင်းထိုးလာလို့ရှိရင်တော့ကိုကလည်းအတိတ်မခံရတဲ့ခါကြတော့တကြီးရောဟိုကလေးတူငယ်တွေကအစပြေးရလွှားရတဲ့အချိန်လေးလည်းရှိရပေါ့အလိုစားနဲ့ရခဲ့တဲ့ပတ်သက်လို့အခက်အခဲလည်းတွေ့ရများပြီးပဲ
ကိုတလောအစလို့ဆဲကျွန်တော်ထဲရနေပြီးခါမှာစိုက်ကအက်ဆီဒင့်ဖြစ်လာတဲ့ခါကျတော့အပြည့်အထန်ဖြစ်သွားတယ်တရားတော့တွေးရအန်နဲ့အိုင်မာကအနီနာမရှိရုံရှိခန်းမရှိများကြီးစင်ဆိုင်ရတယ်တွေးကြုံရတယ်ခဲခဲရရတော့မြန်မာနိုင်ငံကကျောင်းနေအွယ်ကလေးငယ်၄သန်းကျော်ဟာအခုအချိန်မှာပညာမသင်ကြားနိုင်သေးပါဘူး
တနင်္ဂနွေလုံးလူဦးရေနဲ့တရားခိုင်နှုန်းမရှိတဲ့ချင်းပြည်နယ်မှာဆိုရင်လည်းစစ်ကောင်စီရဲ့ဖိနှိပ်မှုတွေကြောင့်လူဦးရေအများအပြားကစစ်ပေးရှောင်နေရတယ်လို့ချင်းလူ့အခွင့်အရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းဇာဟုတ်ကဗီအိုအေကိုပြောပါတယ်တက်တာအနာတင်းကြီးတဲ့နောက်ပိုင်းမှာပြည်နယ်အတွင်းမှာချင်းပြည်နယ်ရဲ့ဟိုကိုဆွန့်ခွာပြီးတော့ဖြစ်ပြီးသွားတဲ့လူမျိုးလူတွေလက်ရှ
ေဆောင်အချင်းကိုကျွန်တော်ရောက်နေတယ်ဒီလိုမျိုးကျွန်တော်ရှင်းလူမျိုးတွေကိုရှင်းပြကြလို့ဟိုကိမထပြီးတော့စစ်တကဒီလူမျိုးလို့ရတာဒီလိုလေးကျွန်တော်တို့ပြည်သူတွေကခံစားတာပေါ့နော
်မုတ်တုံရာသီမှာကုသရောဂါပြန့်ပွားမှုတိုးလာမယ့်အပေါ်အခြေခံကျန်းမာရေးစောင့်ရှောက်မှုနဲ့ကြိုတင်ကာကွယ်ရေးဆောင်ရွက်ချက်တွေကိုလည်းအရေးပေါ်လှုပ်ဆောင်မှုလိုအပ်နေပါတယ်နေရဆုံးခွာတင်းချောင်နေရသူတွေနဲ့ထိခိုက်ခံစားခဲ့ရသူအများစုစီကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုကအကန့်အသတ်တွေရှိနေလို့အခုချိန်ထိစစ်ဘေးဒုက္ခသည်တွေမှာအခြေခံလိုအပ်ချက်တွေကိုတော့မဖြည့်သိမ်းနိုင်တဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
နေရဆုံးခွာထွက်ပြေးနေကြရတဲ့အကြောင်းကိုရဲမုံပြောသွားတာပါဆက်လက်ပြီးချင်းပြည်နယ်ကသတင်းကိုလည်းပြောပြချင်ပါသေးတယ်စစ်တပ်ကအာဏာသိမ်းခဲ့တဲ့တနှစ်နီးပါးအတွင်းချင်းပြည်နယ်နဲ့စကိုင်းတိုင်းမှာဘာသာရေးဖျားကြောင်းတွေမိရှုခံရတာအပြစ်မဲ့ပြည်သူတွေတပ်ပြတ်ခံရတာပိုတိုးပွားလာတယ်လို့အမေရိကန်ပြည်ထောင်စုမေလန်းပြည်နယ်ချင်းတိုင်းရင်းသားများအဖွဲ့ကဂျွန်လ29ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်အဲ့ဒီချင်းတိုင်းရင်းသားအဖွဲ့ဒါရိုက်တာပူးဇိုသမုံကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ပူးဇိုသမုံမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပ
ါပထမအဆုံးသိချင်တာကဒီပူးဇိုသမုံတို့ရဲ့မေလန်းချင်းအဖွဲ့စည်းကနေပြီးတော့အော်ဒီရပိုင်းနဲ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာအဓိကကဘာရည်ရွယ်ချက်ကြောင့်ဒီအစီရင်ခံစာထုတ်ရလဲဘယ်လိုအကြောင်းအရာတွေကိုမိမောင်းထုတ်ပြီးတော့ပြောထားပါလဲခင်ဗျာ
ဒီချင်းပြည်မှာချင်းဖျားကြောင်းတွေရှိရတယ်ဘာသာရေးကောင်းဆောင်ပါစတာတွေတတ်ခံတယ်အပြည့်မဲ့တဲ့ဒီသူတွေထိုက်ဆက်ပြီးတော့အခုထွက်ပြေးတယ်ဒီအကြောင်းကိုအခုကျွန်တော်တို့လုပ်နေတဲ့ International Religious Freedom Summit လို့ခေါ်တဲ့ဒီနိုင်ငံတကာဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးတော့အခု summit လုပ်နေတဲ့အဲ့ဒါမှကျွန်တော်တို့တင်ပြတယ
်။ဟုတ်အသေးစိတ်ဖော်ပြတဲ့အခါမှာပေါ့အထောက်အထားတွေနဲ့ဘယ်လိုအကြောင်းအရာတွေထည့်သွင်းထားတာလဲ
။ကျွန်တော်တို့အဓိကထည့်သွင်းထားတာဟာကတော့ဥပမာအနေနဲ့ထန်တလန်မြို့မှာဖျားကြောင်းမိရှုတယ်။ထန်တလန်ဒီချင်းအတင်းတော်မိရှုပြလိုက်တယ်ပါစတာတတ်တယ်ဒီဟာတွေကိုကျွန်တော်တို့ဖော်ပြတယ်ပြီးတော့ထန်တလန်ကနေထွက်ပြီးတဲ့ဒုက္ခတွေအကြောင်းလဲကျွန်တော်တို့ဖော်ပြတယ်တခြားနေရာမှာလည်းရှိတယ်ဥပမာဆိုရင်နောက်ဖျားကြောင်းတစ်ခုချင်းဖျားကြောင်းတစ်ခုကလေးမျိုးမှာဒီနေ့ကတနက်နေ့ဘယ်လိုဖြစ်စီတာပဲနောက်တခြားနေရာဖလာမြေနယ်မှာလည်းရှိတယ်တတိယမှာလည်းရှိတယ်တောင်ပိုင်းမင်းသက်မှာမင်းသက်ဖျားကြောင်းမှာဆိုရင်တော့တို့လေးငါးလောက်တော့မှဒီဖျားကြောင်းထဲမှာတွားနေပြီးတော့စခန်းချတယ်ဒါကျွန်တော်တို့ဖျားကြောင်းကိုတို့မလေးစားလို့တက်တမဲ့လောက်တာပဲ
ဟုတ်ကဲ့ဆိုတော့ဒီစိတ်ကောင်းစီဘက်ကဟိုဂျိုးเจ้าဂျိုးเจ้าပြောလေးရှိတာကတော့အဲ့ချင်းပြည်နယ်မှာဟလာမီးရှို့ခံရတဲ့ကိစ္စတွေကဒေသခံကကွေတပ်ဖွဲ့တွေကသူတို့ကိုယ်တိုင်မိရှုပြီးတော့ဒါရှောင်တိန်သွားပြီးတော့ဟာလာတစ်ဖက်ကိုအပြစ်ပုံချတယ်ဆိုတာမျိုးပြောလို့ရှိပါတယ်ဆိုတော့ဥဇုသုံးမုံတို့ရဲ့အစီရင်ခံစာထဲမှာထည့်သွင်းထားတဲ့ဒီအချက်လက်တွေကခိုင်မာတယ်လို့ဘယ်လိုမျိုးပြောနိုင်မှာပါလဲခင်ဗျာ
ကျွန်တော်တို့ပြောနိုင်တယ်ကျွန်တော်တို့အချက်လက်ကဒီဘယ်သူလဲလို့ကျွန်တော်တို့မဖော်ပြဘူးဒါပေမဲ့ကျွန်တော်တို့ရထားတဲ့အချက်လက်ကအဲ့ဒီမိရှုတဲ့နေရာအဲ့ဒီနေရာမှာကျွန်တော်တို့ကောက်ပြီးတော့ယူတာဖြစ်ပါတယ်ပြီးတော့ဒီစိတ်ကောင်းစီကပြောနေတာကတော့ တော်အချင်းပါပဲဒီဟာကတော်တော်လုံနေရတာပဲမလုံဘူးလို့ဒီပြောနေရတာကတော့ဘာမှမထူးဆန်းဘူးကျွန်တော်ပြောပြမယ်ထန်တန်နှစ်ချင်းအတင်းတော်အကြီးဆုံးခုကျွန်တော် CDF လို့ပြောနေရတာကဒီဖျားချောင်းမှာတို့ရဲ့ဖျားရှိခိုးတဲ့လူတွေဂျွန်ဆန်မေမိုရီယယ်ဘက်တီချတ်လေဖျားရှိခိုးတဲ့လူငယ်တွေပဲဒီကျွန်တော် CDF တွေကတို့ကဖျားချောင်းကိုမရှိပါမလားတို့ရဲ့ပါစတာကိုတင်းအောင်ဆရာတွေကိုတတ်မလားမဖြစ်နိုင်ကြတို့ဒီလိုပဲလင်းညာပြီတော့ပြောနေကြဟ
ုတ်ကဲ့ဆိုတော့ဦးစိုးသုံးမွန်တို့အခုထုတ်ပြန်တဲ့အစီရင်ခံစာတဲမှာပေါ့နော်ဟလာဘယ်လိုအဖွဲ့အစည်းမျိုးကိုဘယ်လိုအချက်တွေတိုက်တွန်းထားတာရှိပါသလဲ
ကျွန်တော်တို့တိုက်တွန်းထားတာကအဓိက US ပဲ US မှာသမ္မတဘိုင်ဒန်ရဲ့အစိုးရတိုက်တွန်းထားတာရှိတယ်တစ်ခုကတော့အဲ့ဒီလူသားချင်းစာနာထောက်ပံ့မှုအဲ့ဒါကပြည်တွင်းထဲကမတွားဘဲနဲ့ cross border humanitarian assistance လို့ခေါ်တယ်နေဆက်ကိုဖြတ်ပြီးတော့ကျွန်တော်တို့အိန္ဒိယနဲ့ဆက်တခုထဲမဟုတ်ဘဲနဲ့ထိုင်းနဲ့ဆက်တခုကိုဖြတ်ပြီးတော့ပေးဖို့ကိုကျွန်တော်သမ္မတဘိုင်ဒန်ဆိုရကိုတိုက်ထွန်းတယ်အခုဘာမှ act လို့ကျွန်တော်ခေါ်နေရတာကအောက်ဆွတ်တော်ကနေအတည်ပြုလိုက်ပြီအခုအထက်ဆွတ်တော်မှာကြံတယ်ဒါကြောင့်မို့အထက်ဆွတ်တော်ကနေအတည်ပြုလိုက်မယ်ဆိုရင်ဒီဟာကို US အစိုးရကနေဒီဟာကိုတုံးလို့ရပြီဒါကြောင့်အထက်ဆွတ်တော်ကနေအများဆုံးအတည်ပြုဖို့ကျွန်တော်တိုက်ထွန်းတယ်နောက်တစ်ခုကျွန်တော်တို့ဒီ report မှာတော်တော်လေးထူးခြားတာရှိတယ်အဲ့တော့ဗာလဲဆိုတော့ US ရဲ့ Congress ကနေဒီကိုယ်စားလှယ်တွေကျွန်တော်တို့ Thai Burma border area ကိုသွားပြီးတော့ဒီ Indo Burma border area မှာရှိတဲ့ကျွန်တော်ချင်းတွေသူတို့ကိုဒီက Congress ကနေဒီ fact finding mission ပေါ့နော်သူတို့ကိုအတိုင်းသွားကြည့်ပြီးတော့သွားမြင်စေချင်တယ်အဲ့ဒါကိုခုကျွန်တော် Congress ကိုတောင်းဆိုလဲ
ဟုတ်ကဲ့ခင်ဗျဆိုတော့ဟလာဒီရက်ပိုင်းတည်းမှာပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူအခွင့်အရေးသူကိုယ်စားလှယ်ဖြစ်တဲ့ Tom Andrews ကဘာပြောလဲဆိုတော့ဒီနိုင်ငံတကာကမြန်မာအရေးနဲ့ပတ်သက်တဲ့လှုပ်ဆောင်ချက်တွေကလက်တွေ့မှာပေါ့နော်ဟိုပြဿနာဖြေရှင်းဖို့အတွက်ထိထိရောက်မရှိလောက်ဘူးဆိုပြီးတော့သူကပြောပါတယ်ခင်ဗျဆိုတော့ဦးစိုးသုံးမုံတို့ကဒီအမေရိကန်လွှတ်တော်အစိုးရဘက်ကိုတိုက်တွန်းတာတွေကရောလက်တွေ့မှာပေါ့ဒီပြဿနာပြေလည်စေရေးအတွက်ဘလောက်ထိများမျှော်လင့်လို့ရပါမလဲခင်ဗျ
အခုထိတော့အားရဆရာတော့မရှိဘူးဒါပေမဲ့ကျွန်တော်တို့ကတော့ advocacy ဘိုင်းမှာတိုက်တွန်းတဲ့ဘိုင်းမှာကျွန်တော်ပို့ပြီးအားစိုက်ဖို့လုပ်ကြတယ်ဥပမာအခုဘာမှ act ကိုအတည်ပြုလိုက်မယ်ဆိုရင်ဒီလူသားချင်းစာနာထောက်ပံ့မှုက1,220,000ကျော်ပါတယ်ပြီးတော့အခုဒီ appropriations လို့ခေါ်တဲ့ဒီထောက်ပံ့မှုမှာလည်းအခုလောင်းမယ်ဆိုတော့ကျွန်တော်တို့အနေနဲ့ပူပြီးတော့အဓိကလွှတ်တော်မှာပေါ့နော်လွှတ်တော်မှာအောက်လွှတ်တော်မှာပဲဖြစ်ဖြစ်အထက်လွှတ်တော်မှာပူပြီးတော့ဒီတိုက်တွန်းဖို့အလုပ်လုပ်ဖို့လိုတယ
်ဦးစိုးသုံးမုံအခုလိုဖြေချပေးတာကျေးဇူးပါခင်ဗျဟ
ုတ်ကဲ့ကျွန်တော်လည်းကျေးဇူးများကြီးတင်ပါတယ
်ချင်းပြည်နယ်ကသတင်းကိုကိုညံဝင်းအောင်ကမေးမြန်းတင်ဆက်ထားတာပါ VOA American တန်ကတောက်ချာနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ် မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်မှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA ကမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောက်ပါပြီ။နားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကတော့ဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသက်ချက်၊ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ပေးမှာပါ။ပထမဆုံးအနေနဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါရစေ။ကချင်ပြည်နယ်တရုတ်မြန်မာနယ်စပ်လိုင်စာမြို့မှာပေါက်ဖွားတဲ့ရခိုင်တပ်တော် AA အကြောင်းကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူပူးတွဲတင်ဆက်ထားပါတယ်ခင်ဗျာ
။ရခိုင်တပ်တီထောင်ဖို့အတွက် KIA ကချင်တပ်ဖွဲ့ချုပ်ကိုင်နဲ့တရုတ်မြန်မာနယ်စပ်လိုင်စာဒေသမှာရခိုင်လူငယ်26ယောက်ကိုKIA စစ်တင်နံပေးနိုင်တာကြောင့်ရခိုင်တပ်ပေါ်ပေါက်လာရတာကိုလူသိများပါတယ်။စေနစ်ကျော်ကာလအတွင်းရခိုင်တပ်မှာအင်အားထောင်ပေါင်းချီရှိလာတာကိုလည်းတန်တော်ဖြစ်နေကြပါတယ်။ရခိုင်ပြည်နယ်နေရာအနှံ့ပြားမှာရောက်နေတဲ့ရခိုင်လူငယ်တွေရဲ့နိုင်ငံရေးစိတ်ဓာတ်ပြင်ထောင်ပုံကိုရခိုင်တပ်တော်တီထောင်ပြီးပြသလိုက်တယ်လို့ဖြစ်နေပါတယ်။ရခိုင်ပြည်ထဲဝင်လာတဲ့2015မှာရခိုင်တပ်တော်မှာအင်အား3000ဝန်းကျင်ရှိနေပါပြီ။ဣသရေလနိုင်ငံတည်ထောင်မှုအတွက်ကမ္ဘာအရရမှာရောက်ရှိနေတဲ့ဂျူးလူမျိုးတွေဥရောပမှာစုဝေးကြတဲ့သမိုင်းဖြစ်စဉ်နဲ့ခတ်ဆင်စဉ်ပဲလို့ပြောနိုင်ပါတယ်။ကျောင်းပြရန္နာကျွေးဝတဲ့ကချင်ပြည်နယ်မှာရခိုင်လူငယ်တွေရောက်နေတာကြပါပြီ။ဖားခန့်ကြောက်စိမ့်ပြည်မှာအလုတ်လုတ်ဖို့လာသူတွေထဲမှာရခိုင်လူငယ်တွေအများအပြားပါဝင်ပါလေ။ဤရခိုင်တပ်တော်တည်ထောင်တဲ့အခါကျောက်စိမ့်မီကရေမစေးသမားအုပ်စုဟာစစ်သားစုဆောင်ရာအရပ်ဖြစ်လာပါတယ်။ရခိုင်တပ်တော်တည်ထောင်မှုရခိုင်ပြည်နယ်မှာစစ်သားစုဆောင်စရာမလိုတော့ပါဘူး
။ရည်ရွယ်ချက်အမျိုးမျိုးနဲ့ကျောက်စိမ့်မီမှာရေမစေးသမားဖြစ်နေကြတဲ့ရခိုင်လူငယ်တွေဟာ KIA ကချင်တပ်မှစစ်တင်နန်းတက်လိုက်တာနဲ့ရခိုင်တပ်သားဖြစ်သွားပါတယ်။ဒါကြောင့်ကချင်ပြည်နယ်မှာရခိုင်စစ်တီတွေနေချင်းညာချင်းအလုံးအင်းနဲ့တိုးပွားလာနေတာဖြစ်ပုံရပါတယ်။ရခိုင်တပ်တော်တွေဝင်ချင်းရင်ဖားကန့်မြေမှာအေးအေးဓာတ်ခဲပမာရနိုင်လေလို့မေးလိုက်တာနဲ့စစ်တင်နန်းတက်ဖို့အတွက်အေးအေးကိုစလဲနဲ့အဆက်အသွယ်ရာသွားတယ်လို့ Global Witness အဖွဲ့ကဆိုပါတယ်။မြမအလို့သမားဥယေနှစ်ရာခိုင်နှုံးဟာရေမစေးအလို့သမားတွေဖြစ်ပါတယ်။ကြောက်စင်းအရေးအသွေးကိုသိနိုင်ဖို့အတွက်ရေစေးပြီးမှသွေးကြရပါတယ်။ရေမစေးရင်ကြောက်စိမ့်တံပိုးမသိနိုင်ပါဘူးရေမစေးရသေးတဲ့အရင်တုန်းကိုမြေစာပုံထဲမှာကောက်ယူပြီးရောင်းဝယ်သူတွေဟာရေမစေးသမားတွေဖြစ်ပါတယ်ဒီနေရာမှာတရုတ်လိုလော်ပန်းလိုခေါ်တဲ့လုပ်ငန်းရှင်တွေရဲ့အခန်းကဏ္ဍဟာအရေးပါလာပါတယ
်ကြောက်တူဖော်သူတဝက်တော့ဟာဒေသခံလော်ပန်းတွေရဲ့အဆက်အသွယ်ရှိကြောင်းသိရပါတယ်လက်လုံလက်စားတူဖော်သူတို့ရဲ့စားဝတ်နေရေးကိုလောပန်တွေကထောက်ပံ့ပြီးရေမစေးကြောက်တွေ့တဲ့အခါမှာရရှိတဲ့အကျိုးအမြတ်ကိုဝေစုခွဲကြပါတယ်။ရေမစေးသမားတဲမှာလောပန်းဖြစ်တာလူတွေလည်းရှိပါတယ်။အများစုကတော့မန္တလေးတိုင်းကတရုတ်တွေနဲ့ရခိုင်ကရွှေပြောင်းလာသူတွေကလောပန်းလုပ်ကြတာများတယ်လို့ဆိုပါတယ်။လောပန်းတဦးမှာရေမစေးသမား30လောက်အထိရှိနိုင်တယ်လို့သိရပါတယ်။ဒါပေမဲ့စက်ကြီးအစစ်အစစ်ပေးပြီးတဲ့အခါ30ရာခိုင်နှုန်းသာရေမစေးသမားအတွက်ကျန်တယ်လို့ခန့်မှန်းကြပြီးမဲ့လောပန်းနဲ့ဆက်သားလူတွေကများပါတယ
်လောပန်းတွေဟာရခိုင်တပ်အပါအဝင်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့လည်းအဆက်အသွယ်ရှိတယ်လို့ဆိုပါတယ်ရေမစေးကြောက်ရှာဖွေသူတွေထဲမှာမွေးရစေးစားသုံးသူတွေအများအပြားရှိတာမို့မွေးရစေးကရတဲ့ငွေမဲကိုကြောက်စိမ့်လုပ်ငန်းမှာပြန်သုံးတာတွေရှိပါတယ်ရခိုင်တပ်နဲ့ချင်းတပ်တွေအတွက်လက်နက်ခဲယမ်းဝယ်ယူရမှာလဲကြောက်စင်းငွေကိုအသုံးပြုတယ်လို့ဆိုပါလေ။မွေးရစေးဆွဲမှုနဲ့မြေပြိုမှုဟာကြောက်စင်းရှာသူရင်ဆိုင်ရတဲ့ဘေးအန္တရာယ်တွေဖြစ်ပါတယ်။2009ခုနှစ်ကစပြီးမြေစာပုံပြိုကျလို့တေဆုံးရသူပေါင်း2000ကျော်ရှိနေပြီလို့လွန်ခဲ့တဲ့ဒီဇင်ဘာ26ရက်နေ့ထုတ် 11 Journal မှာခန့်မှန်းထားပါတယ်။ရေမစေးသမားရှာဖွေတွေ့ရှိတဲ့ကြောက်စင်းရိုင်းအများစုဟာယူနန်ပြည်နယ်ကရွှေလီကျေကောင်နဲ့ရင်ကျန်းမြို့တွေမှာသွားစုကြတယ်လို့ဆိုပါတယ်
အခုဆိုရင်ရခိုင်တပ်တော်မှာအမျိုးသမီးစစ်သည်တွေလည်းရှိနေပါပြီ။လက်နက်ကင်တွန်သားမှာရခိုင်အရေးအောင်မြင်မယ်လို့ယုံကြည်ပြီးတပ်ထဲဝင်လာတဲ့အမျိုးသမီးတွေရှိတယ်လို့အလောက်ကင်မရှိလို့စစ်တပ်ထဲရောက်လာသူတွေလည်းရှိပါသေးတယ်။အမျိုးသမီးစစ်သည်တွေဟာအသက်20ဝန်းကျင်အရွယ်တွေဖြစ်ကြပြီးရိုက်စားဌာနချုပ်မှာနှစ်လသင်တန်းတက်ရတယ်လို့သိရပါလေ။သင်တန်းကာလမှာရုံးလုံးကစီမံအုပ်ချုပ်မှုနဲ့စရင်းအင်းအတက်ပညာတွေကိုလည်းလေလာကြရပါတယ်။ဒါကြောင့်ရခိုင်အမျိုးသမီးစစ်သည်တွေဟာရုံးအလုံးနဲ့ထောက်ပို့ရေးအလုပ်တွေကိုလုပ်ကြရတာများတယ်လို့ဆိုပါတယ်။ကရင်ကချင်းနဲ့ဝတ်တပ်တွေမှာလည်းအမျိုးသမီးစစ်သည်တွေရှိတာမို့ရခိုင်တပ်တော်ကလည်းအမျိုးသမီးစစ်သည်စုဆောင်တာဟာစီယုံရေးအတွက်ဖြစ်ပုံရတယ်လို့မြင်သူတွေလည်းရှိပါတယ်။ထူးခြားတာကတော့တော်လန်ရေးထဲမှာပါဝင်လာတဲ့အမျိုးသမီးစစ်သည်တွေထဲမှာရှည်တန်းကနေတိုက်ခိုက်ခြင်းစိတ်ပြင်းထန်နေကြတာပါပဲ။ဘာကမှလူဦးရေ3,000-3,000ကျော်ရှိတယ်လို့မိုးညင်းခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့2020အောက်တိုဘာလထုတ်ဒေသဆိုင်ရာမှတ်တမ်းမှာဖော်ပြပါတယ်။ရွှေပြောင်းလုပ်သားတွေကထက်တွေ့ရင်လူဦးရေ4,000ကျော်လောက်ရှိမယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ
။ဦးအောင်ကင်တင်ဆက်တဲ့မြမရေးသုံးသက်ချက်ကိုကြားကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာအရွယ်မတိုင်မီနှလုံးဖောက်သေဆုံးမှုအကြောင်းကိုပြောပြထားပါတယ်။မြမနိုင်ငံမှာရုတ်တရက်နှလုံးဖောက်တာအရင်တုန်းကအသက်ကြီးသူတွေမှသာဖြစ်နေတာကနေအခုတော့အသက်ငယ်သူတွေပါဖြစ်လာကြတယ်လို့နှလုံးအထုကုသမားတော်တွေကသတိပေးထားပါတယ်။ဘာကြောင့်အခုလိုနှလုံးဖောက်ရတာလဲ။ဘယ်လိုကာကွယ်ရသလဲဒီအကြောင်းမန္တလေးစေယုံကနှလုံးရောဂါအထူးကုနဲ့မန္တလေးတက္ကသိုလ်နှလုံးရောဂါအထူးကုဌာနပါမောက်ကဒေါက်တာကျော်စိုးဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ပါမောက်ကဒေါက်တာကျော်စိုးဝင်းခင်ဗျာကျွန်တော်တို့ဒီနှလုံးဖောက်တာကြောင့်မြန်မာနိုင်ငံမှာဒီအရွယ်မတိုင်မီပေါ့ဆရာနော်တည်ဆုံးနေရတဲ့အနေအထားဘယ်လိုရှိလဲဆရာကြီ
းအရွယ်မတိုင်မီနှလုံးဖောက်ပြီးတည်ဆုံးခြင်းဆိုတာကတော့ပုံမှန်အဖြစ်တော့ဒီနှလုံးသွေးကြောပိတ်ယောဂါနှလုံးသွေးကြောခြင်းယောဂါဆိုတာအသက်40ကျော်ပေါ့အမျိုးသားတွေဆိုရင်အသက်40ကျော်အမျိုးသမီးတွေဆိုရင်အသက်50ကျော်သွေးဆုံးစားအရွယ်တွေမှာဖြစ်လေဖြစ်တာရှိတာပေါ့အဲ့ဒီအရွယ်ထဲဆော့ပြီးတော့နှလုံးသွေးကြောခြင်းနဲ့နှလုံးသွေးကြောပိတ်တယ်ပေးသွားတယ်ဆိုလို့ရှိရင်တော့အရွယ်မတိုင်မီနှလုံးဟာတက်ရတယ်ပေါ့နှလုံးသွေးကြောခြင်းသွေးကြောပိတ်ဖြစ်ပြီးသေဆုံးတယ်လို့သတ်မှတ်လို့ရတယ်ပေါ့သူတဖြစ်တော့ဆေးရုံရောက်တာတော့သွေးကြောပိတ်တဲ့ဟာတွေရောက်တာပေါ့သွေးကြောခြင်းကတော့ပြင်ပဆေးကန်းနေမှာပဲကူကြတာများတယ်ပေါ့လေအရင်တုန်းကတော့ကျွန်တော်တို့ကျောင်းသားဘဝဆရာဝန်ပေါ့စားဘဝတုန်းကတော့သွေးကြောပိတ်တဲ့လူနာတွေကများသောအားဖြင့်အသက်60ပတ်ဝန်းကျင်များတယ်အဲ့ကျွန်တော်တို့မှာစားတဲ့အတူတူဆရာဝန်ပေါက်စားဖြစ်တဲ့အချိန်ကျတော့အသက်50အရွယ်တွေပိုပြီးဖြစ်လာတယ်။အခုကျွန်တော်တို့ကိုယ်တိုင်နှလုံးသွေးကူဆရာဝန်ဖြစ်လာတဲ့အချိန်ကျတော့အသက်40နဲ့40အောက်ပြီးဖြစ်လာတယ
်။ဟုတ်ကဲ့ဆရာကြီးတော့နောက်ရောဒီ40အောက်ပေါ့နော်ဘလောက်အရွယ်မတိုင်ခင်ငယ်တာအထိတွေ့နေရပြီလဲဆရာကြီ
း။အခုကျွန်တော်ရဲ့မန္တလေးသွေးရောဂါကူဆေးရုံကြီးနှလုံးရောဂါသွေးကူဌာနရဲ့နှလုံးသွေးကြောပိတ်လုံနာတွေတက်တဲ့မှတ်တမ်းအရအသက်အငယ်ဆုံးနှလုံးသွေးကြောပိတ်တဲ့လူက20နဲ့တနှစ်အဲ့တော့ဒီလို20ကျော်တွေ30ကျော်တွေတဲ့အတော်များများရှိပါတယ်ခမန်းကြီးကျွန်တော်တို့ percentage နဲ့ပြောရမယ်ဆိုရင်တော့ဒီလိုအသက်30အောက်နှလုံးသွေးကြောပိတ်တဲ့လူနာကနှလုံးသွေးကြောပိတ်လူနာတွေအားလုံးရဲ့ 10% လောက်ရှိတယ်အသက်40အောက်ဆိုလို့ရှိရင်တော့ 25% လောက်ဖြစ်ရှိတယ်လို့အကြံဉာဏ်ပြောလို့ရပါတယ်အဲ့ဒီမှာအများစုကတော့ယောက်ျားလေးတွေဘာဖြစ်လို့လဲဆိုတော့ဆီလေးတောက်တယ်ကွန်စားတယ်နောက်တစ်ခုကတော့အခုခေစားနေတဲ့ e-cigarette or vape ပေါ့နော် vape ရှူတာတွေအဲ့ဒီဟာလေးတွေလည်းများလာတဲ့အခါမှာအခုဒီဘက်မှာကျွန်တော်ငယ်ငယ်ရွယ်ရွယ်နဲ့အရေးမတိုင်ဘူးသွေးကြောချင်းသွေးကြောပိတ်တဲ့လူနာတွေသွေးကြောပိတ်လို့အသက်ဆုံးရှုံးရတာလေးတွေပိုပြီးတော့များလာတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာသွေးကြောပိတ်သွေးကြောချင်းတာကြောင့်ပေါ့နော်ဒီနှလုံးဖောက်ပြီးတော့သေးဆုံးရတာရဲ့အဓိကအကြောင်းရင်းဆိုရင်ဆရာကြီ
းဒီသွေးကြောပြင်းသွေးကြောပိတ်ပြီးတော့နှလုံးဖောက်ပြီးသေဆုံးရတယ်ပေါ့နော်ကျွန်တော်တို့ပြောရရင်တော့ heart attack ပေါ့နော်အဲ့တော့ heart attack and sudden cardiac death ခေါ်လာပေါ့လေရုပ်တရက်ဒီနှလုံးခုန်ရပ်ပြီးသေဆုံးခြင်းပေါ့နော်ဒီလိုဖြစ်ရတဲ့အကြောင်းရင်းရဲ့အခြေခံတွေမှာတော့ရ ဒီ natural ပေါ့လေသူ့ဘာသူဖြစ်တဲ့ဖြစ်ထိုက်တဲ့ဖြစ်တဲ့ဟာကတော့အသက်ကြီးတဲ့အကြောင်းရင်းပေါ့နော်အသက်ကြီးရင်းသူကြောတွေမာလာတယ်သူကြောတွေမှာအစီတွေညားလာတယ်အဲ့ဒါကြောင့်မလို့သူကြောချင်းပြီးပိတ်တာမျိုးဖြစ်နိုင်တယ်နောက်တစ်ခုကတော့မျိုးသားတွေအမျိုးသမီးတွေထက်ပိုပြီးတော့ဒီယောဂါဖြစ်တတ်တယ်နောက်ကျန်တာတွေကတော့ဒီပြုတ်ပြင်းပြောင်းလဲလို့မရနိုင်တဲ့ဟာကရိုးရိုးပီစာပေါ့နော်ကိုယ်ရိုးရိုးထဲမှာအသက်ငယ်ငယ်ရွယ်ရွယ်နဲ့ကျွန်တော်တို့ကြောချင်းတို့ကြောပိတ်ဖြစ်တယ်လေဖြတ်တယ်ဒီလိုရာဇဝင်ရှိခဲ့ဘူးတွေဟာငငယ်ရွယ်နဲ့ဒီကြောချင်းတို့ကြောပိတ်ဟာတက်ပြီးရနိုင်ပါတယ
်ဟုတ်ကဲ့ဆရာနောက်ဒီပြုပြင်ပြောင်းလဲကာကွယ်လို့ရနိုင်တဲ့အနေအထားရော
ပြုပြင်ပြောင်းလဲလို့ရနိုင်တဲ့ဟာတွေကတော့ဒွေတူယောဂါစီဂျိုယောဂါဒွေတွင်းအစီများခြင်းယောဂါနောက်တစ်ခုကတော့ဆစ်လိတ်ပေါက်တာပေါ့နော်ပြည်မနိုင်ငံအနေနဲ့ပြောရရင်တော့ဆစ်လိတ်တစ်ခုလေးကွက်ပြောလို့မရဘူးစလိနဲ့ဆေးရွက်ကြီးလို့ခြုံပြောမှပဲရပါမယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံကတချို့တွေကဆေးရွက်ကြီးကိုဆေးလိအနေနဲ့တောက်သုံးတာမဟုတ်ဘဲနဲ့ကောင်းထဲမှာထည့်ပြီးတော့စားကြတာ။ဒါတွေကတော့ဒီသွေးကြောချင်းသွေးကြောပိတ်နဲ့ heart attack ကိုဖြစ်စေနိုင်တဲ့အဓိကအကြောင်းရင်းတွေပါ။ဒါတွေကတော့ကိုယ်အနေနဲ့ဆေးလိဆေးရွက်ကြီးကိုရှောင်ရှားမယ်၊သွေးတိုးယောဂါကိုတည်ချာကုမယ်၊ဆီးကျုံယောဂါကိုတည်ချာကုမယ်သွေးထဲမှာအဆီများတဲ့ဟာကိုစားတော့အနေထိုင်နဲ့ဆေးတရားကုမယ်ဆိုရင်ဒီယောဂါဖြစ်ပွားမှုနဲ့ဒီယောဂါရဲ့ပေဆုံးမှုကိုလျှော့ချနိုင်တဲ့ဟာပေါ့နော်အရက်အနေနဲ့ကတော့အရက်ကိုတင်းတင်းတယောက်ပတ်စွာအမျိုးသမီးတယောက်ဟာတရက်ကိုတစ်ပတ်ထဲမပို့ဘူးမျိုးသားတယောက်ဟာတရက်ကိုနှစ်ပတ်ထဲမပို့ဘူးဆိုလို့ရှိရင်တော့ဒါ healthy alcohol drinking လို့ခေါ်ပါတယ်ဒီတဲ့ပို့ပြီးတောက်မယ်ဆိုရင်တော့ဒီနှလုံးယောဂါအပါအဝင်အခြားယောဂါတွေကိုဖြစ်ပေါ်စေနိုင်တဲ့အကြောင်းရင်းတစ်ခုပါအဲ့ဒီကူကတော့ကိုလက်လှူရှာမှုနေပါခြင်းနဲ့အဝလွန်ခြင်းတွေဟာလေဒီကျွန်ုပ်တွေ့ကြခြင်းတွေ့ကြပိနဲ့ heart attack ကိုဖြစ်စေနိုင်တဲ့တွန်းပို့နိုင်တဲ့အကြောင်းရင်းတွေဖြစ်ပါတယ်။ဒါတွေကလည်းကိုယ်အနေနဲ့ regular exercise လုပ်မယ်ဝေးလျှော့မယ်ဆိုလို့ရှိရင်တော့ဒီယောဂဖြစ်ပွားနှုန်းပေဆုံးနှုန်းကိုလျှော့ချပေးနိုင်တဲ့ပြဿနာတွေလည်းဖြစ်ပါတယ်။
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီစိတ်ဖိစီးမှုကရောဘယ်လောက်ထိသက်ရောက်မှုရှိလဲဆရာ
။စိတ်ဖိစီးမှုကလည်းအခုနောက်ပိုင်းမှာတော်တော်လေးဒီနှလုံးယောဂာနဲ့ပတ်သက်လို့နှလုံးသွေးကြောချင်းသွေးကြောပိတ်ယောဂာကိုဖြစ်ပွားပြီးပိုဆိုးစေတဲ့အကြောင်းရင်းတစ်ခုရဲ့မှာပါပါတယ်။တော့ဒီစိတ်ဖိစီးမှုယောဂာကအဓိကကတော့ဒီနှလုံးသွေးကြောချင်းသွေးကြောပိတ်ယောဂာကိုဖြစ်စေတာထက်ဒီလိုယောဂာဖြစ်ဖို့ရအခြေခံအကြောင်းရင်းရှိနေတဲ့လူတွေဒီယောဂာရှိနေတဲ့လူတွေကိုပို့ပြီးတော့ဆိုးသွားအောင်နောက်တစ်ခုကတော့ဒီလုတ်တရက်နှလုံးသွေးကြောပိတ်သွားအောင်တွန်းပို့တဲ့ factor အနေနဲ့အဓိကပိုရှိပါတယ်။အဲ့တော့ဥပမာကျွန်တော်တို့ရုပ်ရှင်တွေမှာလည်းပါတယ်ပေါ့လေ။ဟိုစိတ်ဆိုးလို့အရန်ဒေါသထွက်သွားတဲ့အချိန်ပေါက်ကွဲသွားတဲ့အချိန်မျိုးမှာဟာတဲ့ရပါလားမျိုးပေါ့။အဲ့တော့ဒီဒေါသနဲ့ဒီ stress ကလေဒီတွန်းအားပေးတဲ့ factor တစ်ခုအနေနဲ့ရှိပါတယ်။နောက်တစ်ခုကတော့ခုဒီကမ္ဘာနဲ့အဝမ်းမှာဒီ mentally physically stress တွေပေါ့နော် competition တွေလူငယ်ဆိုတဲ့လူငယ်လျောက်လူကြီးဆိုတဲ့လူကြီးလျောက်သူအလွှာနဲ့သူ stress တွေရှိလာတဲ့အခါမှာဒီနှလုံးယောဂဖြစ်တဲ့ဟာလည်းပုံများလာတယ်။အဲ့တော့ဒီ stress ကတော့နှလုံးတစ်ခုထဲတွင်ဖြစ်တာမဟုတ်ဘဲနဲ့ stress ရှောင်မလို့တွေးတိုးလာတယ်နှလုံးခုန်ကြီးညံလာတယ်နှလုံးရဲ့အလုပ်တရားပိုးလာတယ်အေးအေးပြက်လာတယ်ပေါ့နော်ဒီဟာတွေကနှလုံးပေါ်မှာ effect ဖြစ်ပြီးတော့နှုတ်ထဲကနှလုံးသွေးကြောချင်းသွေးကြောပိတ်မရှိသေးတဲ့လူတွေလည်းယောဂဖြစ်အောင်ပံ့ပိုးပေးတယ်ရှိနေတဲ့လူကိုလည်းဒီပိတ်သွားပြီး heart attack ဖြစ်စေနိုင်တဲ့အကြောင်းရင်းတရားတွေဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းဆက်သွယ်မေးမြန်းတင်ဆက်ထားတဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာပါအခုတခါမှာတော့အပတ်စဉ်တိုင်းရင်းသားဒေသကအဖြစ်အပျက်တွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးမှာပါတိုင်းရင်းသတင်းတောက်တွေကပဲတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေသတိုင်းသားသတင်းထောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာကနေနားဆင်ကြရမှာတွေကတော့ ရှမ်းပြည်နယ်တောင်ပိုင်းဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာစစ်ကောင်စီလက်အောက်ခံဌာနတွေဒလန်တွေပြူစောထီးတွေကိုအရှိန်ဟုန်မြင့်တိုက်ခိုက်သွားမယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကထုတ်ပြန်လိုက်ပါတယ်။မွန်ပြည်နယ် KNU ထိန်းချုပ်နယ်မြေတထုံခရိုင်တပ်မဟာတပ်နယ်မြေမှာရှိတဲ့ထုံးပိုလီကျေးရွာမှာရွာလုံးကျွတ်နီးပါးစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးလိုက်တဲ့အပြင်ဒေသခံ10ယောက်လောက်ကိုလည်းတပ်ဖြတ်လိုက်ပါတယ်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ပုံနာကျွန်းစစ်တွေမြောက်ဦးနဲ့ကျောက်တော်မြို့တွေမှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့အပြန်အလှန်လူတွေလိုက်လံဖမ်းဆီးသွားပြီးတဲ့နောက်စစ်ကောင်စီဘက်ကကုန်းလမ်းရေလမ်းတချို့ရဲ့တော်လာခင်းတွေကိုအကန့်အသတ်မရှိပိတ်ထားလိုက်ပါတယ်ဇွန်လ24ရက်နေ့ကစစ်တွေမြို့မှာစစ်ကောင်စီတပ်ကအရာရှိတယောက်နဲ့တပ်သားတယောက်ကိုရခိုင်တပ်တော်ကဖမ်းဆီးသွားပြီးတဲ့နောက်စစ်တွေမြို့ဆက်ရိုးကျချောင်းမှာရှိတဲ့စုပေါင်းစစ်ဆေးရေးကိစ္စခန်းကနေအခုလိုပိတ်ထားလိုက်လို့ဒေသခံတွေအခက်အခဲကြုံတွေ့နေရပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာရေလမ်းအပြင်မြို့ဝင်မြို့ထွက်ကားလမ်းတွေမှာလည်းစစ်ဆေးမှုတွေများနေတဲ့အတွက်စစ်တွေကနေမြောက်ဦးပုံနာကျွန်းနဲ့ကြောက်တော်ကိုပြေးဆွဲနေတဲ့လိုင်းကားတွေကိုလည်းယာယီရပ်တန့်ထားတယ်လို့တရက်ခန်တွေကပြောပါတယ်
။ချင်းပြည်နယ်ဒီတိမ်မြို့မှာနန်းစီဒီအမ်ပညာရေးဝန်ထမ်းတွေနဲ့ပတ်သက်ပြီး PDF ဆိုလမ်းရည်တတိပေးစာထုတ်ပြန်ချက်ကိုလော့စပီကာနဲ့လိုက်လံကြေညာပေးတဲ့လူမှုကူညီရေးအဖွဲ့ဝင်တွေကိုစစ်ကောင်စီတပ်ဘက်ကဖမ်းဆီးလိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တွေဟာပြီးခဲ့တဲ့ဒနင်္လာနေ့တုန်းကသူတို့နေအိမ်ရဲ့တီးတီးကိုတွားရောက်ဖမ်းဆီးခဲ့တာလို့တီးတိမ်မြို့ခံသူကပြောပါတယ်။တီးတိမ်မြို့ခြေဆိုင်ရှလုံးယူတ်ကမတီအဖွဲ့ဝင်တို့ဖြစ်တဲ့ကိုအိုင်းခက်မွန်နဲ့ကိုလျန်းဆိုင်မုံတို့ဟာ PDF ဆိုလမ်းရဲ့တတိပေးစာကိုကြေညာလို့ဖမ်းဆီးခံရတာပါ။အဲ့ဒီထုတ်ပြန်ချက်ထဲမှာတော့စစ်ကောင်စီကဥဆောင်ဖွင့်နေတဲ့ကြောင်းတွေမှာအလုံးလုံးနေတဲ့နန်းစီဒီယံပညာရေးဝန်ထမ်းတွေစစ်ကောင်စီနဲ့အချိတ်ဆက်ရှိတဲ့ပေါ်ရာဆောင်တွေစစ်ကောင်စီနဲ့ပူးပေါင်းပြီးကြောင်းဖွင့်ထားတာတွေစွန်လ28ရက်နေ့နောက်ဆုံးထားပြီးပိတ်ဖို့ထုတ်ပြန်တတိပေးထားတာဖြစ်ပါတယ်
။ကချင်ပြည်နယ်မြစ်ကြီးနားမြို့အထက်ပတ်ရှိအေယာဝတီမြစ်ဆုံအနီးတစ်ဝိုက်ကအကြီးစားရွှေတူးဖော်မှုတွေကြောင့်ဒေသအခေါ်မဲတော်ကူဆိုတဲ့နေရာနဲ့အင်ဒေါ်ယန်ဆိုတဲ့ကျေးရွာပျက်စီးလာနေတယ်လို့ဒေသခံတွေကပြောပါရယ်စစ်အာဏာသိမ်းကာလအတွင်းလုတ်ကင်နေတဲ့စစ်ရန်များကြီးတွေနဲ့အကြီးစားလုတ်ကင်နေတဲ့ရွှေတူးဖော်မှုလုပ်ငန်းတွေကြောင့်မေခနဲ့မလီခာမျက်နှာမျက်ကြားကရေလေကျွန်းမှာရှိတဲ့ရိုမန်ကက်သလစ်ပါတာဝင်တွေရဲ့မဲတော်ကူနေရာဟာရေတိုက်စားခံရမှုတွေကိုစတင်ကြုံတွေ့နေရပြီလို့မြစ်စုံဒေသခံတယောက်ကပြောပါရယ်2022ခုနှစ်အတွင်းမြစ်စုံတစ်ဖက်ကမှာရှိတဲ့အင်ဒိုယန်ကျေးရွာလဲရွာလန်းအိမ်ချံဝင်းတွေလယ်ယာဥယျင်ချံတွေထဲရွှေတူးဖော်မှုတွေကြောင့်ကြိုင်ဝမ်းကြိုင်ခွက်မြေစာပုံတွေနဲ့ပြည့်နှက်လာနေပြီးပျက်စီးလာတဲ့အပေါ်ဖြစ်ရှင်းပေးဖို့စစ်ကောင်စီရဲ့ကချင်ပြည်နယ်အစိုးရကိုတောင်းဆိုထားပေမဲ့အကြောင်းမပြန်သေးတဲ့အတွက်ကချင်လွတ်လပ်ရေးတပ်မတော် KIO ထံနဲ့ထပ်မံတောင်းဆိုထားတယ်လို့ဒေသခံတွေကပြောပါရယ်
မွန်ပြည်နယ်မှာကင်ယူထိန်ချုပ်နယ်မြေတထုံခရိုင်တပ်မဟာတင့်နယ်မြေမှာရှိတဲ့ဖုံးပိုလေးကျေးရွာမှာရွာလုံးကျွတ်နီးပါးစစ်ကောင်စီတပ်မီးရှို့ဖျက်ဆီးခံလိုက်တဲ့အပြင်ဒေသခံ10ဦးခန့်ကိုလည်းတပ်ဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်စွန်လ25ရက်နေ့ညနေပိုင်းကဖုံးပိုလေးကျေးရွာထဲကိုစစ်ကောင်စီအင်အား100ကျော်ဝင်ရောက်လာပြီးဒေသခံလူနေအလုံး100ကျော်ကိုမီးရှို့ဖျက်ဆီးခဲ့တဲ့အပြင်ရွာထဲမှာကျန်နေတဲ့မတန်ဆွမ်းသူတို့နဲ့တက်ကြီးရွယ်ရောပါဝင်အမျိုးသမီးတွေကိုတတ်လိုက်တာလို့ဒေသခံတွေကပြောပါတယ်အဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဘိနေတော်ဖက်စစ်ကြောင်းလေးကြောင်းနဲ့တက်လာတာဖြစ်ပြီးလမ်းတစ်လျှောက်မှာလည်းလက်နက်ကြီးတွေနဲ့ရွာထဲကိုပစ်ခတ်ခဲ့တယ်လို့ KNL ဘက်ကလည်းပြောပါတယ်။ဒါကြောင့်စစ်ကောင်စီစစ်ကြောင်းထိုးလာတဲ့လမ်းတစ်လျှောက်ရှိကျေးရွာ၁၀ရွာကဒေသခံထောင်နဲ့ချီလဲနေရက်ကနေထွက်ပြေးတင်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်
။ရှမ်းပြည်တောင်ပိုင်းဒနုကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာစစ်ကောင်စီလက်အောက်ခံဌာနတွေဒလန်တွေပြူစောထီတွေကိုအရှင်ဟုံမြင့်တိုက်ခိုက်သွားမှာဖြစ်တဲ့အတွက်ပင်းတရရွာငံဖြတ်လန်းကိုမတုံးကြဘူးပြည်သူလူထုကိုဂျိုးဖြူပျောက်ကြားပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတိပေးစာထုတ်ပြန်ကြေညာလိုက်ပါတယ်အဲ့ဒီလမ်းကိုသွားလာတဲ့စစ်ကောင်စီရင်နမ်းတွေကိုစောင့်ကြတိုက်ခိုက်ရမှာဖြစ်တာကြောင့်ဇွန်လ29ရက်နေ့ကစလို့အဲ့ဒီလမ်းကိုအသုံးမပြုကြဘူးတရက်ခံလူထုကိုကျိုးပြူပြောက်ကြအဖွဲ့ကသတိပေးလိုက်တာဖြစ်ပါတယ်လူထုအနေနဲ့အရေးပေါ်ဖြတ်တန်းသွားလာရမယ်ဆိုရင်ကားမှန်ချမောင်းပေးဖို့နဲ့စစ်ကောင်စီရင်သားနဲ့ဆုံရင်အ ਨੇ ဆုံးကိုက်300အကွာကနေမောင်းဖို့လဲစာမှာဖော်ပြထားပါတယ်ကျိုးပြူပြောက်ကြတပ်ဖွဲ့ကို2022ခုနှစ်မတ်လ9ရက်နေ့မှာစတင်ဖွဲ့စည်းခဲ့ပါတယ်
အခု ုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်လက်ခံတွေ့ဆုံတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဇွန်လ14ရက်နေ့မှာဒုတိယအကြိမ်ထပ်မံကမ်းလှမ်းခဲ့ပါရယ်။အခုတက်တီတွေ့ဆုံဖို့အတွက်လက်ခံမယ်လို့အကြောင်းပြန်ကြားထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေမရှိသေးတာ။ဘာကြောင့်မှလဲ။မိကလျာမွန်ကလည်းစူးစီးတင်ဆက်ပေးထားပါရယ်
။ပထမအကြိမ်ဖိတ်ခေါ်တော့ကဝါတမိုင်းလက်တပ်ဖွဲ့အပါဝင် NCA ထဲမှရည်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ရှစ်ဖွဲ့တို့ကစစ်ကောင်စီကိုပွားရောက်တွစ်ဆုံခဲ့ပေမယ့်ဒီတစ်ချိန်မှာတော့တွစ်ဆုံဖို့စီးရင်ပေးဖို့တဲ့အဖွဲ့မရှိသေးတဲ့အပေါ်ရခိုင်တပ်မတော်အေအေပြောရေးစုခွင့်ရှိသူဦးခိုင်ဒုက္ခကအခုလိုပြောပါဗျ။
အမှန်ကန်ငင်းချင်းကြီးအောင်ဆွေးနွေးတဲ့ဆွေးနွေးပွဲမျိုးဆိုရင်အဲ့ဒါကကောင်းတယ်လို့ပြောလို့ရနိုင်ပါတယ်။ဒါပေမဲ့အခိုက်အတန့်အခြေအနေတစ်ခုကိုအကြက်တဲကာလတစ်ခုကိုဖျက်ကျော်ဖို့အတွက်ငင်းချင်းကြီးကိုအတုံးချတဲ့ပုံစံမျိုးဆိုလို့ရှိရင်တော့ဒီကပြည်သူလူထုအတွက်ကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ပြောလို့ရပါတယ်။အဲ့ဒါကြောင့်ဒီကငင်းချင်းကြီးမှန်ကန်ရမယ်မရဘူးဆိုတာကကျွန်တော်တို့အနေနဲ့ရှေ့ဆက်စောင့်ကြည့်သွားရမယ်အနေအထားဖြစ်တယ်လို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်
။ရှမ်းမြောင်ကချင်ပြည်နယ်နဲ့စကိုင်းတိုင်းမှာမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတယ်။ကချင်လွတ်မြောက်ရေးတပ်မတော် KIA ကလည်းအခုအချိန်ထိကမ်းလှမ်းချက်ကိုညှင်းပယ်ထားတဲ့သူတို့ရဲ့ရည်တည်ချက်ကိုမပြောင်းလဲဘူးလို့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဘိုးမူကြီးနော်ဘူးကဆိုပါတယ်။
ကျွန်တော်ပြောနိုင်တာကတော့အခုတတိကတော့ကျွန်တော်တို့ဒီမှာကျွန်တော်ကြားတဲ့လောက်ဘာမှအပြောင်းလဲမရှိဘူး။အရင်ကကျွန်တော်တို့အဲဒီထုတ်ပြန်ပြင်ညာချက်တွေထုတ်ထားတဲ့အတိုင်းလောက်ပဲကျွန်တော်ပြောလို့ရမှာပါ။အဲ့ဒါတည်းပဲဖြစ်မှာပါ။အဲဘာမှအပြောင်းလဲရှိတာကျွန်တော်မကြားဘူး။ကျန်တာကတော့ကျွန်တော်ဖြစ်ကြလို့မရဘူး
။ပါဝင်တစ်ပါဝင်ထပ်တူတွေအားလုံးပါဝင်ပြီးနိုင်ငံရေးကိစ္စတွေကိုဓာတ်သူဆွေးနွေးနိုင်တဲ့အခင်းချင်းရောက်မှဆွေးနွေးပွဲတက်မယ်လို့မေလ5ရက်မှာ KIA ကသဘောထားထုတ်ပြန်ထားပါဗျ။နိုင်ငံရေးကထွက်ခွာပြီးလက်ရှိကျူးလွန်ထားတဲ့ပြစ်မှုတွေကိုစစ်ကောင်စီဘက်ကတာဝန်ခံမှပဲဆွေးနွေးပွဲတက်မယ်လို့ KNU ပြောရေးဆိုခွင့်ရှိသူဘရိုစောတော်နီကဆိုပါတယ်
။နေ့တိုင်းတာတဲ့ဖြတ်တဲ့ဟာမီးရှို့တဲ့ဟာမိုးရင်ကာလမှာတော့မဆောင်တော့ဘူးနေ့တိုင်းလို့လို့အဆက်မပြတ်မီးရှို့တာဖြတ်နောက်ပြီးတော့ဒီမီးလောက်ကြိုက်သွင်းနေတဲ့ယွာတွေနော်ဒီလိုပြင်းမောနေတာဘရိုဖုန်းကနိုင်ရွေးနဲ့ဒီပြာလားဆွေးနွေးပွဲလာပြောရေးဆိုတာတိတ်တော့အတိတ်ကမရှိဘူးလေ။သူတို့တွေ့ကျင်တဲ့ပါဆိုရင်တော့ဗျာတော့နိုင်ငံရေးနဲ့ထွက်ပါဆိုတော့ကျွန်တော်ပြောပြီးသားလေ။ဒီအခြေအနေကဖက်ဒရယ်ဒီမိုကရေစီရောပြဿနာပြောလို့မရတော့ဘူး။နောက်တစ်ချက်ကအပင်ကူပြန်ကာလာတရားမျှတမှုမှာအခုကတတ်တဖြတ်တာတရားလောကသောမသဖြစ်နေတဲ့အခါမှာကျွန်တော်တို့ကအတလို့ကြီးသွားပြီးတော့ဟိုခွင့်လို့လို့မရတော့ဘူး။အဲ့ဒါကြီးကပြန်လို့ဒုံဘုံတင်မုံချီရင်းနဲ့ဥစ္စာပေါ့နော်။အမှန်တရားပေါ်လို့ပြန်ဖို့ထုတ်ရေးဆိုတဲ့ကိစ္စတရားတွေမလုပ်လို့မရတော့ဘူးဆိုတဲ့အပိုင်းမှာကြတော့အဲ့ဒီအပိုင်းကိုသူလက်ခံနိုင်ရမယ်
။ KNU ဟာအပြည့်ရရေး NCA စာချုပ်ကိုလက်မှတ်ရေးထိုးထားပေမဲ့စစ်တပ်အာဏာယူပြီးတဲ့နောက်ပြင်းပြင်းနဲ့အပါဝင် KNU ထိန်းချုပ်ရာဒေသတွေမှာစစ်တပ်နဲ့တိုက်ပွဲပေါင်း 9,000 ကျော်ဖြစ်ပွားခဲ့တယ်လို့ဘရိုစောတော်နီကပြောပါတယ်
ဆက်ပြီးတော့ချင်းကြောင်သားကောင်းဆောင်ဆလိုင်းတင်မောင်ဦးကိုဗိုလ်ချုပ်နေဝင်စစ်အစိုးရကကြိုးပေးကွပ်မျက်ခဲ့တဲ့64နှစ်မြောက်ဆလိုင်းတင်မောင်ဦးနေအခမ်းအနားကိုမြန်မာနိုင်ငံလုံးဆိုင်ရာချင်းကြောင်သားများတမကရဲ့ဦးဆောင်မှုနဲ့ဇွန်လ26ရက်နေ့ကအွန်လိုင်းကနေကျင်းပပြုလုပ်ခဲ့ကြပါတယ်ဆလိုင်းတင်မောင်ဦးကိုဦးနေဝင်အစိုးရကဘာကြောင့်ကြိုးပေးတက်ဖြတ်ခဲ့တာလဲဆလိုင်းတင်မောင်ဦးရဲ့အောင်းမေးပွဲနေ့ဘလို့ဖြစ်လာရသလဲဆိုတာတွေကိုတော့ကိုရောဘတ်ကနေစူးစီးပေးထားပါတယ်
အရှူချင်းတိုင်းသားတို့အုပ်ဖြစ်တဲ့ចောင်းသားកောင်းဆောင်ស្លိုင်းတင်မောင်ဦးဟာသူ့ရဲ့နိုင်ငံရေးဦးဆောင်လှုပ်ရှားမှုတွေကြောင့်ဘူချုံနေဝင်းကဖမ်းဆီးထောင်ချပြီးအင်းစိန်ထောင်မှာကျူပေးကွပ်မျက်ခဲ့တာဖြစ်ပါတယ်။ស្លိုင်းတင်မောင်ဦးနဲ့ပတ်သက်ပြီးလက်ရှိချင်းចောင်းသားများတမကဥက္ကဋ္ဌស្លိုင်းထန်းနှင်းကယခုလိုပြောဆိုပါတယ်
ကျွန်တော်ဆလိုင်းတင်မောင်ဦးကကျွန်တော်တို့ရဲ့ចောင်းသားកောင်းဆောင်ဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ချင်းចောင်းသားတမကချင်းចောင်းတို့ចောင်းသားများအပါအဝင်သူ့ရဲ့ဦးဆောင်မှုသူ့ရဲ့ရဲစွန်တက်သည့်သူ့ရဲ့ပြီးဆက်မှုတိုင်းဒီအတွက်အနစ်နာခံမှုအသက်ဆုံးတဲ့အထိသူ့ရဲ့ဒေါ်လာမှုကိုကျွန်တော်တို့လေးစားအတိမတ်ပြုတဲ့အနေနဲ့ကျွန်တော်တို့နှလုံးသားထဲမှာဆလိုင်းတင်မောင်ဦးကအမြဲတမ်းရှိနေပါလေဆိုရဲဟာကိုကျွန်တော်တို့ကြီးညွှန်းတော့အဖြစ်ကျွန်တော်တို့ရှင်းမပြုလို့ရခြင်းဖြစ်ပါတယ
်တတဗီရတက္ကသိုလ်ကျောင်းသားတူဖြစ်တဲ့ဆလိုင်းတင်မောင်ဦးဟာ1969ခုနှစ်အရှိတောင်အရှာကျွန်းဆွယ်အကစားကျောင်းသားလှုပ်ရှားမှုကနေနိုင်ငံရေးလှုပ်ရှားမှုတွေကိုစတင်ပါဝင်လာခဲ့ပြီး1984ခုနှစ်ဦးတန့်အရေးခင်95ခုနှစ်အလုတ္တမရေခင်းတွေမှာရှစ်တန်းကနေရွရွချွန်ချွန်ဦးဆောင်တိုက်ပွဲဝင်ခဲ့သူဖြစ်ပါတယ်။ဇလိုင်းတင်မောင်ဦးရဲ့ရဲစွန်းတတိနဲ့ပတ်သက်ပြီးချင်းမျိုးသားတအူစင်နဲ့ဒူကထလည်းဖြစ် AUG အစိုးရဖက်ဒရယ်ရေးရာဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဇလိုင်းမြမုံစကောင်းကယခုလိုပြောဆိုပါတယ
်။ဇလိုင်းတင်မောင်ဦးပြောခဲ့တယ်လို့ငါခန္ဓာကိုယ်ပဲမင်းတို့တတ်လို့ရမယ်။ငါရဲ့ယုံကြည်ချက်ကိုတတ်လို့မရဘူးသူပြောခဲ့တယ်။သူယုံကြည်ချက်ယနေ့အထိရှင်းတန်နေပါလား။ယနေ့အထိကျွန်တော်တို့တို့ရဲ့နှလုံးသားပြည်သူတရက်လုံးရဲ့နှလုံးသားမှာရှင်သန်နေခေပဲဖြစ်ပါတယ်
။ ဆီအာနာရှင်တွေကစလိုင်းတမောင်ဦးရဲ့ခန္ဓာကိုယ်ကိုကျိုးပေးကွပ်မြက်ခဲ့ပေမဲ့သူ့ရဲ့ခံယူချက်ယုံကြည်ချက်တွေဟာယနေ့ချိန်ထိဆက်လက်ရှင်တန်နေသေးဖြစ်ပါတယ်။1996ခုနှစ်မိုင်းယာပြည်အရေးခင်လှုပ်ရှားမှုမစတင်ခင်မလ19ရက်နေ့မှာဘူချုံနေဝင်းစစ်စိုးရကစလိုင်းတမောင်ဦးကိုဖမ်းဆီးပြီးအင်းစိန်ထောင်မှာတုံးလထိမ့်သိမ်းခဲ့ပြီးနောက်ဇွန်လ26ရက်နေ့နန်းနဲ့ပိုင်း၄နာရီမှ ဖွဲ့ကနေဇွန်26ကိုစလိုင်းတိမုံဦးနေအဖြစ်တတ်မှတ်ပြီးအောက်မေ့ဖွဲ့အခမ်းအနားကျင်းပလာတာဖြစ်ပါရယ်ခင်ဗျာ
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရှမ်းပြည်တောင်ပိုင်းဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာစစ်ကောင်စီလက်အောက်ခံဌာနတွေဒလန်တွေပြူစောကြီးတွေကိုအချိန်အဟုန်မြင့်တိုက်ခိုက်သွားမယ်လို့ဒေသကာကွယ်ရေးတပ်ကထုတ်ပြန်လိုက်ပါတယ်။မွန်ပြည်နယ် KNU ထိန်းချုပ်နယ်မြေတထုံခရိုင်တပ်မဟာတဲ့နယ်မြေမှာရှိတဲ့ထုံးဘူးလေးကျွာမှာရွာလုံးကျွန်းနီးပါစစ်ကောင်စီတပ်မိရှုဖျက်ဆီးလိုက်တဲ့အပြင်ဒေသခံ10ဦးခန့်ကိုလည်းတပ်ဖြတ်လိုက်ပါတယ်။
တော်ရရှင်တွေခုနားဆင်နေကြတာကတော့ကျွန်တော်တို့နေဆက်ဒေတာကတိုင်းရင်းသားသတင်း6တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မကအမိပါ။တိုင်းရင်းသားဒေတာကသတင်းတွေကို FEVR ဖွဲ့သားတွေကစူးစီးတင်ဆက်ခဲ့တာဖြစ်ပါတယ်။ပြည်ဝင်အမေရိကန်တန်ရဲ့ဂျူလိုင်လ1ရက်တောက်ချာနေ့မနက်ခင်းအစီအစဉ်တွေကို American Pidongsu Washington DC မျိုးတော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့မနက်ခင်းထုတ်လွှင့်ခဲ့တဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေရဲ့အချင်းချုပ်ကိုကိုစုံမိုးကျော်ကပြောပြပေးပါခင်ဗျာ။ကရင်ပြည်နယ်အတွင်းတိုက်ပွဲတွေမှာပါဝင်တိုက်ခိုက်နေတဲ့မြန်မာဘက်ကဂျက်တိုက်လေယာဉ်တစ်စင်းဟာကြာတာပတိနေ့မနေ့ပိုင်းကထိုင်းနိုင်ငံလေးပိုင်းနဲ့အတွင်းကျူးကျော်ဝင်ရောက်ခဲ့တဲ့အတ
leader radar ma myanmar ba ka ni tai le yin tzin thai nai ngan ba tat khyan atwin win yaw la de atwe thai leader ka F-16 tai le yin nsin go atin pyin tha kya chaung thai leader ka chin nya chan ma thauk pyan pyo su cha ba de kaba dolo lut lat swa thauk paw kwin asin atan ti ti ta ta cha sin twa de nai ngan ni de ma myanmar nai ngan le pa win chaung britain nai ngan a che sai nai ngan da ka lu akhun ye lou sha mu apwe article 19ရဲ့ အစီရင်ခံစာအသစ်ကဖော်ပြလိုက်ပါတယ်စစ်အာဏာသိမ်းမှုကိုစတင်သူတွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကြောင့်တနည်းအတွင်းမှာပဲလူလတ်ခွင့်တွေထိုးချသွားတဲ့မြန်မာနိုင်ငံဟာအစီရင်ခံစာပြုစုခဲ့တဲ့နိုင်ငံပေါင်း 162နိုင်ငံအနက်အဆင့်162ပြည်ဆောင်သွားခဲ့ပြီးရုရှားရဲ့ရန်ကိုကာကွယ်ဖို့အတွက်ထပ်မံအင်အားဖြည့်တင်လိုက်သလို တရုတ်ရဲ့ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုအတွက်လည်းသတိပေးလိုက်ပါတယ်။ဒါအပြင်ယခင်ကဂျာနီနိုင်ငံနှစ်နိုင်ငံဖြစ်တဲ့ဆွီဒင်နဲ့ဖင်လန်နိုင်ငံတွေကိုလည်းအဖွဲ့ဝင်နိုင်ငံဖြစ်အဖြစ်ဖိတ်ခေါ်လိုက်ပါတယ်။အဖွဲ့ဝင်နိုင်ငံ30ကထိပ်သီးခေါင်းဆောင်တွေတက်ရောက်ကြတဲ့ဒီအစည်းအဝေးမှာတမိုင်းဝင်ဆုံးဖြတ်ချက်တွေချနိုင်ခဲ့တယ်လို့အမေရိကန်သမ္မတဂျိုးဘိုင် ဒီမှာပြောဆိုပါရယ်ယူကရိန်းစစ်ကမ်းမျိုးတစ်မျိုးဖြစ်တဲ့အော်ဒက်ဆာအနီးပင်လယ်နယ်ထဲကမွေကျွန်းကိုတော့ထူးကျော်စစ်အစာမိုင်းမှာပဲရုရှားတပ်တွေကတင်းယူခဲ့ပြီးယူကရိန်းကိုတိုက်ခိုက်တာတွေယူကရိန်းစစ်ကမ်းတွေကနေသွားလာလှုပ်ရှားမှုတွေကိုစောင့်ကြည့်တာတွေပြုလုပ်ခဲ့ပါတယ်ရုရှားတပ်တွေစုခွာသွားကြောင်းယူကရိန်းဘက်ကလည်းအတည်ပြုခဲ့ပေမဲ့ညဘက်မှာယူကရိန်းတပ်တွေကမစ်ဆို
ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darrell Smith တို့ဖြစ်ကြပါတယ် VOA အစီအစဉ်တွေကို line to meter 24.40-51 နဲ့ line lab meter 190အပြင် VOA Facebook စာမျက်နှာနဲ့ရုပ်တံကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တော်တာရှင်တဲ့မြမပြည်သူအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမြင့်ပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.